Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာတော်ရရှိနေပျော်ရွှင်နေရပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်မတ်လ31ရက်တင်းနှင်းကနေနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40-48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါ
။မင်္ဂလာပါရှင်ကျွန်မသင်္ကီထိုက်ပါ။ဒီမနက်ခင်းသတင်းတွေကိုမိုက်ဤတန့်စင်နဲ့အတူချိန်ညားပါမယ်။ဗင်နီဇွဲလားနိုင်ငံမှာတော့သမ္မတကိုထောက်ခံသူတွေနဲ့အတိုက်ခံခေါင်းဆောင်ကိုထောက်ခံသူတွေအပြန်အလှန်အပြန်ဆိုင်ဆန္ဒပြနေကြပါတယ်။ဂါဇာနဲ့ပါလက်စတိုင်းနယ်စပ်မှာဆန္ဒပြမှုအတွင်းပါလက်စတိုင်း3ဦးသေဆုံးခဲ့ရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဗီယက်နမ်နိုင်ငံမှာရာဇဝတ်မှုတွေကိုတည်တံပေးညှဉ်းပန်းနှိပ်စက်လုပ်နေတာကနိုင်ငံတကာဥပဒေတွေကိုချိုးဖောက်တယ်လို့ကုလသမဂ္ဂအခွင့်အရေးစောင့်ကြည့်အဖွဲ့ကဝေဖန်ပါတယ်။
So the situation is that the number and the identities of persons sentenced to death
are တရင်းနေပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်တခါတန်းနဲ့ချီတဲ့ဝီကာမွတ်စလင်တွေကိုထိန်းသိမ်းထားတဲ့တရုတ်နိုင်ငံဟာဘာသာရေးယုံကြည်မှုကွဲပြားသူတွေကိုဖိနှိပ်နေတယ်လို့အမေရိကန်ကရှုံချတဲ့သတင်းနဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက် EDN အင်္ဂလိပ်သင်ခန်းစာနဲ့အတူဓာတ်ရိုက်လီလိုင်းအစီအစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မိုက်ဤတန့်စင်တို့ကပြောပြပေးကြပါအောင်ခင်ဗျာ
။ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတနီကိုလတ်မာဒူရိုကိုထောက်ခံသူတွေနဲ့ဂျာဗျသမ္မတအဖြစ်သူ့ဖာသာကြီးညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုထောက်ခံသူတွေကြားစနေနေ့ကအပြိုင်ဆိုင်ဆန္ဒပြကြပါတယ်။သမ္မတနီကိုလတ်မာဒူရိုကိုရုရှားနဲ့တရုတ်တို့ကထောက်ခံထားပြီးဂျာဗျသမ္မတအဖြစ်သူ့ကိုယ်သူကြီးညာထားတဲ့ဟွမ်ဂွိုက်ဒိုကိုတော့အမေရိကန်နဲ့တခြားနိုင်ငံ90တို့ကထောက်ခံထားတာပါ။အတိုက်ခံဂွိုက်ဒိုကိုထောက်ခံသူတွေကမြို့တော်ကရာကတ်စ်အနီးက Los Teques မြို့မှာစူးစီးခဲ့ကြပြီးသမ္မတမာဒူရိုကိုထောက်ခံသူတွေကတော့မြို့တော်ဗဟိုမာစုနောက်နေဂျေးဆန့်ချင်ရေးချီတက်ပွဲလို့အမည်တက်ပြီးတော့စုဝေးခဲ့ကြပါတယ်။ဆိုးဆိုးရွားရွားငွေကြေးဖောင်းပွားမှုနဲ့ကြုံတွေ့နေရတဲ့ဗင်နီဇွဲလားနိုင်ငံတွင်လူသားချင်းစာနာမှုအခုအညီတွေဖြန့်ချီခွင့်ရခဲ့ပြီးလာမယ့်ရက်20အတွင်းလုပ်ငန်းတွေစမယ်လို့နိုင်ငံတကာချက်ချင်းနီနဲ့လာချန်းနီများအသင်းချုပ် IFRC နဲ့လာချန်းနီအသင်းတို့ကကြေညာခဲ့ပြီးနောက်တနေ့မှာပဲအပြိုင်ဆိုင်ဆန္ဒပြပွဲတွေပေါ်ထွက်လာတာပါအခုလိုခွင့်ပြုလိုက်တာဟာဆိုရင်အရင်ကပြည်ရင်းကိုဝင်ခွင့်ပိတ်ပင်ထားခဲ့တဲ့ပြည်ပအထောက်ပံ့တွေနဲ့ပတ်သက်ပြီးမာဒူရိုအစိုးရရဲ့မူဝါဒအပြောင်းလဲတစ်ခုလည်းဖြစ်ပါတယ်မာဒူရိုရောဂွိုက်ဒိုကပါဗင်နီဇွဲလားနိုင်ငံမှာအသေးအတန်လိုအပ်နေတဲ့ဆန္ဒရိတ်ခံတဲ့ဆေးဝါးအထောက်အပံ့တွေကိုထိန်းချုပ်ပြီးနိုင်ငံရဲ့ကယ်တင်ရှင်လိုမျိုးဖြစ်ချင်နေကြတာပါဒါပေမဲ့လည်းချစ်ချင်ဒီအဖွဲ့ကြီးကတော့ဘဲမလိုက်ဂျားနေအဖြစ်ရက်တီကြောင်ပြောဆိုထားပါတယ်အထောက်အပံ့တွေဖြန့်ဝေရေးဆုံးဖြတ်ချက်မချခင်မှာလဲမာဒူရိုကိုရောဂွိုက်ဒိုကိုပါချစ်ချင်ဒီအဖွဲ့တာဝန်ရှိသူတွေကတွဲဆုံခဲ့ကြတယ်လို့လည်းသတင်းတွေကဖော်ပြကြပါတယ်ရှင်
အပတိုင်းဆန္ဒပြနေတဲ့တနှစ်ပြည့်အထိမ်းအမှတ်အနေနဲ့ဂါဇာနဲ့အစ္စရေးနယ်စပ်တတိုင်းမှာဆန္ဒပြတဲ့သူတွေကပါလက်စတိုင်း၃ယောက်တည်ဆုံသွားခဲ့ပါတယ်ဆန္ဒပြတဲ့နေ့မှာအစ္စရေးစစ်သားတွေကတနက်နေ့ပြစ်ခဲ့တဲ့အတွက်အသက်18နှစ်အရွယ်ပါလက်စတိုင်း၂ယောက်တည်ဆုံခဲ့ရပြီးတော့နယ်စပ်တတိုင်းနာညာရင်းချင်းတနက်ပြစ်ခဲ့ရတာကြောင့်လည်းအသက်20နှစ်အရွယ်ဆန္ဒပြသူတယောက်တည်ဆုံခဲ့ရတဲ့အကြောင်းပါလက်စတိုင်းကျန်းမာရေးဝန်ထမ်းတွေကပြောပါတယ်စနေနေ့ကဆန္ဒပြပွဲကိုလူတောင်းနဲ့ချီတက်ရောက်ခဲ့တာပါဆန္ဒပြတဲ့တွေကအစ္စရေးနယ်စပ်ဘက်ကိုကြောက်ခဲတွေဖောက်ခွဲပစ္စည်းတွေနဲ့ပစ်ပေါက်ခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။ကားတာယာတွေကိုလည်းမီးရှို့ခဲ့တယ်လို့ဆိုပါတယ်။ဂါဇာဒေသကိုအစ္စရေးနဲ့အီဂျစ်တို့ပိတ်ဆို့ထားမှုကိုရပ်ဖို့ဒီလိုအပတ်စဉ်ဆန္ဒပြနေကြတယ်ဖြစ်ပါတယ်။ဂါဇာဒေသကို2009ခုနှစ်ထဲကအခုလိုပိတ်ထားတာဖြစ်ပြီးတော့ဒီဒေသကိုဟာမတ်စ်တို့ကထိန်းချုပ်ထားတာဖြစ်ပါတယ်။
အစ္စလာမ်ရဲ့အစွန်ရောက် IS အကြမ်းဖက်ဝါဒီအဖွဲ့အစည်းနဲ့သူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ထောင်ဒဏ်ဒါမှမဟုတ်လဲတည်ဒဏ်တင်မဟုတ်ဘဲရော်ကြီးပေးချဖို့အီရတ်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ပါတယ်။အီရတ်ပြည်သူတွေကိုရော်ကြီးပေးတင်တယ်လို့အီရတ်လွှတ်တော်အမတ်များကောင်စီဥက္ကဋ္ဌကတောက်ကြံနေတော့ကပြောတာပါ။အီရတ်နိုင်ငံတွင်မှာပြစ်မှုတွေကျူးလွန်ခဲ့ကြသူတွေအီရတ်ပြည်သူတွေကိုထိခိုက်ပျက်စီးစေခဲ့သူတွေရဲ့နိုင်ငံရင်းတွေကိုအီရတ်လွှတ်တော်ကတရားဝင်တောင်းဆိုသွားမှာဖြစ်တဲ့အကြောင်းဒီရာဆွေးမှုကျူးလွန်သူတွေကိုနိုင်ငံရင်းတွေကတရားဥပဒေကြောင့်အရာစီရင်ဖို့တရားဝင်တောင်းဆိုသွားမှာဖြစ်တယ်လို့အီရတ်နိုင်ငံနဲ့ပြည်သူတွေအပေါ်သူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ရော်ကြေးပေးဖို့လဲတောင်းဆိုမယ်လို့မိုဟာမက်အယ်ဟာဘူစီကဝါရှင်တန်ကမင်ကွန်းအပီသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ် ဘာသာပြန်ကနေတဆင့်ပြောဆိုခဲ့တဲ့လွှတ်တော်ဥက္ကဋ္ဌကအီရတ်လွှတ်တော်အနေနဲ့ဘယ်လိုပုံစံနဲ့တရားဝင်တောင်းဆိုမလဲဘယ်လိုတွက်ချက်တောင်းဆိုမလဲဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူး။နိုင်ငံသားတိုက်ခိုက်ရေးသမားတွေကလည်းပျက်စီးဆုံးရှုံးမှုတွေအတွက်ရောကြီးတောင်းဖို့အီရတ်ဘက်ကကြိုးစားမယ်လို့မိန့်ခွန်းမှာထည့်ပြောပါတယ်။အီရတ်ကိုထိခိုက်စေတဲ့နိုင်ငံသားတွေထံကရောကြီးတောင်းမယ်။ပိုင်ဆိုင်မှုတွေမိသားစုဝင်တွေဆုံးရှုံးခဲ့ရတဲ့အီရတ်ပြည်သူတွေအနေနဲ့ရောကြီးခံစား권အခွင့်အရေးလည်းရှိတယ်လို့လွှတ်တော်ဥက္ကဋ္ဌကပြောဆိုသွားပါတယ်။အမေရိကန်ထောက်ပံ့တဲ့တိုက်ခိုက်ရေးသမားတွေကဆီးရီးယားနိုင်ငံတွင်းကနေဖမ်းမိခဲ့တဲ့ပြင်သစ်နိုင်ငံသားတိုက်ခိုက်ရေးသမားအဖြစ်တန်မြတ်ရှိသူ14ဦးကိုလည်းအီရတ်နိုင်ငံကိုလွှဲပြောင်းထားပြီးဒီလအစောပိုင်းကဆက်လို့တရားဥပဒေချောင်းအရာအီရတ်ဘက်ကစပြီးတော့လှုပ်ဆောင်နေပြီဖြစ်ပါတယ်။
ရုရှားကထိန်းချုပ်ထားတဲ့ပေလန်နဲ့ကျွန်းဆွယ်ကဒီမိုကရက်တစ်တက်ကြွလှုပ်ရှားသူတွေကိုထိဖိနှိပ်ဖို့ကြိုးပမ်းမှုရဲ့တစိမ့်တစ်ပိုင်းအနေနဲ့ခရိုင်းမီးယားကျွန်းဆွယ်ကစင်ဖရိုပိုမြို့ကိုရုရှားကမကြသေးခင်တုန်းကဝင်စီးခဲ့တဲ့အကြောင်းခရိုင်းမီးယားဌာနေတိုင်းရင်းသားတတ်တာစကိုပိုင်အုပ်ချုပ်ခွင့်ရအနေမြေဥက္ကဋ္ဌရက်ဖက်ချူဘာရော့ဖ်ကပြောပါတယ်။မွတ်စင်များစုဖြစ်တဲ့ခရိုင်းမီးယားဌာနေတတ်တာလူတိုင်းရင်းစုဟာဗိုလ်ဒူးနေတုန်းကရုရှားလုံခြုံရေးတပ်တွေနဲ့ထိတိုက်တွေ့ခဲ့ပြီးတဲ့နောက်တန်တဲ့ရှိတဲ့ Islamic စစ်သွေးကြွတွေကိုစစ်ဆေးဖို့ဆိုပြီးတော့ရုရှားတာဝန်ရှိသူတွေကအတတအယောက်20ကိုဖမ်းသွားခဲ့ပါတယ်။အိမ်တွေကိုတရားမဝင်ဝင်ရှာပြီးတော့ဖမ်းဆီးခဲ့တဲ့ရုရှားကိုပြင်းပြင်းထန်ထန်ပြက်ပြက်သားသားရှုံချဖို့ဥရောပနိုင်ငံတွေကိုဥရောပသမဂ္ဂ EU ဆိုင်ရာ Ukraine ကိုယ်စားလှယ်တာဝန်ကြီး Mykola Tochitsky ကတောင်းချက်ချင်းတောင်းဆိုထားပြီးတော့ရုရှားနဲ့နေမြေငင်းပွားမှုကြုံနေရတဲ့ခရိုင်းမီးယားတပ်သားတို့ဟာရုရှားအစိုးရရဲ့ပြစ်မှတ်ထားတာခံရတယ်လို့ယုံကြည်တဲ့အမေရိကန်နဲ့ EU ကိုယ်စားလှယ်တွေကနိုင်ငံတကာအတိုင်းအဝန်းကရုရှားကိုရှုတ်ချဖို့တိုက်တွန်းကြဖို့လည်းပြောဆိုသွားပါတယ်
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျ UAE မြန်မာဘိုင်းအစီအစဉ်ရဲ့တင်းငွေနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဗဟိုအမေရိကတိုက်နိုင်ငံတွေဖြစ်တဲ့ El Salvador, Guatemala နဲ့ Honduras နိုင်ငံသုံးခုအပေါ်အမေရိကန်အထောက်ပံ့ဖြတ်တောက်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။အမေရိကန်ပြည်ထောင်စုကိုဒီနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေရောက်လာတဲ့အပေါ်သမ္မတ Donald Trump ကထိုးနှက်ပြောဆိုပြီးနောက်တနေ့မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအခုလိုပြောဆိုလိုက်တာပါ။သမ္မတရဲ့ညွှန်ကြားချက်တွေအတိုင်းလိုက်နာဆောင်ရွက်နေပြီးဒီသုံးနိုင်ငံအတွက်2019 2018ဘန်နာရီနှစ်နိုင်ငံရေးချအထောက်ပံ့အစီအစဉ်တွေကိုအဆုံးသတ်နေတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကကြေညာချက်မှာပြောဆိုထားပါတယ်။အချိန်ကာလအပိုင်းခြားနဲ့ပတ်သက်ပြီးရှင်းလင်းမှုရောအသေးစိတ်အချက်အလက်တွေကိုရောနိုင်ငံခြားရေးဝန်ကြီးဌာနဘက်ကပေးဖို့ညင်ပါတယ်။လွှတ်တော်နယ်လည်းထိတွေ့ဆောင်ရွက်မယ်လို့နိုင်ငံခြားရေးဝန်ကြီးဌာနဘက်ကပြောဆိုပြီးဒီငွေကြေးထောက်ပံ့မှုကိုအဆုံးသတ်ရေးအတွက်လွှတ်တော်အမတ်တွေရဲ့အတီးပြုချက်လိုအပ်မယ်ဆိုတာကိုအတိအမှတ်ပြုတဲ့သဘောပြောဆိုထားတာပါအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကထိပ်တန်းဒီမိုကရက်နယူဂျာစီအထက်လွှတ်တော်အမတ်ဘော့မနန်ဒက်စ်ကတော့သမ္မတထရန့်ရဲ့ညွှန်ကြားချက်ကိုမစင်မချင်းကြီးညာချက်အဖြစ်ပြောဆိုလိုက်ပြီးဒီကိစ္စကိုဒီမိုကရက်တွေနဲ့ရီပဘလီကန်တွေအတူတူပယ်ချကြဖို့လည်းတိုက်တွန်းထားပါတယ်အမေရိကန်ပြည်ထောင်စုရဲ့ကိုရွှေ့ပြောင်းနေရောက်လာစေဖို့အတွက်နိုင်ငံတွေကရွှေပြောင်းအခြေချသူလူအုပ်ကြီးတွေဖန်တီးနေကြတာလို့ပြီးခဲ့တဲ့တောက်ကြနေ Florida Keys အတွင်သမ္မတ Trump ကပြောဆိုခဲ့တာဖြစ်ပါတယ်
။ American ပြည်အောင်စု North Dakota ပြည်နယ်မှာတွေ့ရှိတဲ့ကြောက်ဖြစ်ရုပ်ကြွင်းတွေကနေပြီးတော့ကဘာကြီးကိုပြီးခဲ့တဲ့နှစ်66တန်းလုံးကအေယာမဥက္ကာခဲကြီးကအခုခေတ် Mexico နိုင်ငံရှိနေတဲ့ဒေသကိုဝင်တိုက်ခဲ့တဲ့အကြောင်းကဘာတော်သိပ္ပံပညာရှင်12ယောက်ပါတဲ့အဖွဲ့ကတီးပြလိုက်ပါတယ်။ဒီအေယာမဥက္ကာခဲကြီးဝင်တိုက်သွားတာကြောင့်မြေကဘာရဲ့အပိုင်းစားတွေလေထဲကိုလွင့်ဆင်သွားတဲ့အပြင်ငါးတွေတစ်ပင်ပန်းပန်တွေပူးကောင်တရိတ်ဆန်ရင်းနဲ့တခြားအရာတွေပါမိုင်မောင်းထောင်ချီလွင့်ဆင်သွားခဲ့တာပါ။အဲ့ဒီကစပြီးတော့ဒိုင်နိုဆောတွေလည်းမျိုးတုံသွားတယ်လို့ဒီကြောက်ဖြစ်ရုပ်ကြွင်းတွေကိုရှာတွေ့တဲ့သိပ္ပံပညာရှင်12ယောက်ထဲကပန်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်ကကြောက်ဖြစ်ရုပ်ကြွင်းပညာရှင်တင်မသီ ဘရာလိုဝါကThe Washington Post သတင်းစာကိုပြောပါသည်။ North Dakota ပြည်နယ်ကတွေ့ရှိမှုအကြောင်းကိုတောက်ကြနေတဲ့ကသိပ္ပံချာနယ်တစ်ခုမှာဖော်ပြခဲ့တာပါ
။ Rocky Da အဖွဲ့ Rolling Stone ရဲ့အခုနောက်ဆုံးနေလှည့်ဖြောပြရေးအစီအစဉ်ကိုရွှေ့ဆိုင်းလိုက်ပြီး Mick Jagger ဆေးကုသမှုခံယူနေပါတယ်။ Jagger အနေနဲ့ကမ္ဘာလှည့်ဖြောပြရေးပွဲသွားလို့မရဘူးလို့ဆရာဝန်တွေကပြောတဲ့အကြောင်း Rolling Stone ရဲ့စနေနေ့ကြေညာချက် မှာထုတ်ထားပါတယ်ချက်ကအနေနဲ့အပြည့်အဝပြန်ပြီးတော့ကျန်းမာလာပြီးစင်ပေါ်မှာပြန်လဲဖျော်ဖြေနိုင်မှုမျှော်လင့်တဲ့အကြောင်းလဲ rock guitar အဖွဲ့ရဲ့ကြီးညာချက်မှာဖော်ပြပါတယ်အသက်85နှစ်အရွယ် Mick Jagger ရဲ့ကျန်းမာရေးအခြေအနေအသေးစိတ်ကိုတော့ဖော်ပြမှာထားပါဦးရှင်
မင်းကပြန်စုမျိုးတော်ဝါရှင်တန် DC မှာဒီနှစ်အတွက် Cherry Band အပွင့်အဆုံဆုံးအချိန်ကဧပြီလနေ့နေ့ထိဖြစ်မယ်ဆိုပြီးတော့ခန့်မှန်းကြပါတယ်။ဧပြီလပထမအပတ်ကပထမအလှဆုံးအပွင့်အဆုံဆုံးအချိန်ဖြစ်မှာပါ။အပွင့်အားလုံးရဲ့80ရာခိုင်နှုန်းထက်မနည်းဒီအချိန်မှာပွင့်ကြမယ်လို့ခန့်မှန်းရပါတယ်။မတ်လလယ်ပိုင်းမှာပူပူလာတဲ့နေ့တွေကြုံရတဲ့အတွက်ပြီးခဲ့တဲ့နှစ်တွေကထက်စာရင်ပန်းအပွင့်ဆုံးတဲ့အချိန်ကဒီနှစ်မှာရက်ပိုင်းလောက်ဆိုတာဖြစ်ပါတယ်။မနေ့စနေနေ့တုန်းက Cherry Band ပွဲတော်ဆွန့်လွတ်ပွဲကိုကျင်းပခဲ့တာပါ။အပွင့်ဆုံးတဲ့အချိန်ကြော်သွားရင်တော့ Cherry Band ပွင့်ဖက်တွေကရာသီဥတုဒဏ်ခံနိုင်မှုပိုလျော့လာတတ်ပြီးတော့လေတံမိုးတံခံရရင်ပွင့်ဖက်တွေအကျွေလွယ်လာမှာပါ Thomas Jefferson အထိမ်းမှတ်အဆောက်အုံရှိတဲ့ Potomac မြေကန်က Title Basin နေရာတလျှောက်မှာ Cherry Band တွေဝေဝေဆဆအပွင့်ဆုံးအချိန်ကိုတင်းသာနေမှာတွေ့ရမှာဖြစ်ပါတယ်ဒီ Cherry Band တွေကို1912ခုနှစ်တုန်းကနှစ်နိုင်ငံချစ်ကြည်လက်ဆောင်ဖြစ်ဂျပန်နိုင်ငံကအမေရိကန်ကိုပေးခဲ့တာဖြစ်ပြီးတော့ဒီ Cherry Band ပွဲတော်အတွက် Washington DC ကိုလာတဲ့ဧည့်သည်ကတစ်နှစ်ကို 1.5 တန်းလောက်ရှိပြီးတော့နိုင်ငံရဲ့ခရီးသွားဝင်ငွေဒေါ်လာတန်150လောက်ရှာပေးနေရလဲဖြစ်ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းဂါဇနီပြည်နယ်ထဲကအကြောင်းတစ်ခုကိုမနေ့စနေနေ့ကမော်တာနဲ့အပြစ်ခံရပြီးအနည်းဆုံးကျောင်းသား၄ဦးသေဆုံးပြီးတော့တံတားစင်ကျော်ဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်ခံရမှုအတွင်ဒဏ်ရာရခဲ့သူ15ဦးထဲမှာကျောင်းဆရာ2ဦးလည်းပါတယ်လို့ပြည်နယ်အစိုးရပြောခွင့်ရအာရစ်နိုရီက VOA ကိုပြောပါတယ်။အန်တာဒေတာကကျောင်းထဲကိုမော်တာနဲ့ပြစ်ခတ်ခဲ့တာကအာဖဂန်တပ်ဖွဲ့တွေလားဒါမှမဟုတ်တာလီဘန်သဘုံတွေလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
Direct from Washington, the voice of America, VOA. ထိတဲ့ဟောင်းနိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့မိုက်တန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့နိုင်ငံတကာသတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာရာဇဝတ်မှုတွေကိုတည်တံပေးနှိမ့်ဆက်ညှဉ်းပန်းလုပ်နေတာကနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရာရောက်တဲ့အပြင်လူအခွင့်အရေးချိုးဖောက်မှုတွေလည်းအကြီးအကျယ်ဖြစ်နေတယ်လို့ကလန်မကအခွင့်အရေးစောင့်ကြည့်အဖွဲ့တစ်ခုကရှုံချလိုက်ပါတယ်။အရက်ပဲနဲ့နိုင်ငံရေးအခွင့်အလန်းဆိုင်ရာနိုင်ငံတကာဗြိဉ်ရှင်ကိုချမှတ်ကျင့်သုံးမှုပေါ်စောင့်ကြည့်နေတဲ့ကလန်မကလူအခွင့်အရေးဆိုင်ရာကော်မတီရဲ့အခုနောက်ဆုံးညီလာခံအတွင်းဗီယက်နမ်အပါအဝင်နိုင်ငံ6ခုရဲ့မှတ်တမ်းတွေကိုစမ်းစစ်ခဲ့ကြတာဖြစ်ပါတယ်။ VOA သတင်းနောက်လီဇာစလိုင်းဂျနီဗာကနေပေးပို့တဲ့သတင်းကိုမတ်သိန်ကြီးထိုက်ပြောပြမှာပါ။
ကုလသမဂ္ဂလူ့အခွင့်အရေးကော်မတီကဗီယက်နမ်ရဲ့စီးပွားရေးအောင်မြင်မှုတွေအပေါ်မှာလွန်လွန်ကဲကဲချီချူပြောဆိုပေမဲ့ကြမ်းတမ်းတဲ့အုပ်ချုပ်မှုစနစ်ကိုတော့အကြီးအကျယ်ဝေဖန်ပါတယ်။လူ့အခွင့်အရေးခုခံကာကွယ်သူတွေအပေါ်နှိမ့်ကွပ်မှုတွေကယုံနိုင်စရာမရှိလောက်အောင်များလာနေတဲ့အပေါ်မှာစိုးရိမ်နေကြတာဖြစ်ပါတယ်။လူ့အခွင့်အရေးကာကွယ်သူတွေကိုနှိပ်စက်မှုတွေတိုက်ခိုက်မှုတွေနောက်စစ်ဆေးကြမ်းတမ်းမှုတွေမတိုင်ခင်မှာလဲဘယ်သူနဲ့မှဆက်သွယ်ခွင့်မပေးဘဲထိန်းသိမ်းခံနေကြရတယ်လို့ကုလကော်မတီအဖွဲ့ဝင်မာစီယာခရန်ကပြောပါတယ်။တချို့ဆိုရင်မမှန်မကန်ဆွဆွဲချက်တွေနဲ့နှစ်ရှည်ထောင်ဒဏ်တွေချမှတ်ခံနေကြရတယ်လို့ဖမ်းဆီးခံရမှုအတွင်နှိပ်စက်မှုတွေလည်းရှိတယ်လို့သူမကပြောပါတယ်။ဗီယက်နမ်နိုင်ငံတွင်နောက်ထပ်စိုးရိမ်စရာတစ်ခုကတော့တေးတံအပြစ်ပေးမှုနဲ့တေးတံစီရင်မှုအရေးအတွက်များလာတယ်ဆိုတဲ့အစီရင်ခံချက်တွေဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတေးတံစီရင်ခံရသူ85ယောက်ရှိတယ်ဆိုတဲ့အစီရင်ခံစာတွေကိုကော်မတီကလက်ခံရရှိခဲ့ပါတယ်။နိုင်ငံတော်ဆန့်ကျင်မှုမူရစီဝါနဲ့ဆက်ဆက်တဲ့ပြစ်မှုစီးပွားရေးနဲ့တချို့ရာဇဝတ်မှုတွေကတေးတံအပြစ်ပေးနိုင်တယ်လို့လဲကုလကော်မတီဝင်ကာရန်ကပြောပါတယ
်။ So the situation is that the number and the identities of persons sentenced to death
တည်တံ့စီရင်ချက်ချမှတ်ခံရသူရဲ့အမည်တွေနဲ့အရေးအတွက်ကိုအာဏာပိုင်တွေကလျှို့ဝှက်ထားတဲ့အခြေအနေပါဆိုတော့သဘောထားကွဲပြားသူတွေကိုပြစ်မှတ်ထားပြီးတော့တရားဥပဒေအတိုင်းမလုပ်ဖ ೇನೆ တည်တံ့ပေးလို့ရတဲ့သဘောမျိုးဖြစ်နေပါတယ်တချို့ကတော့ဖမ်းဆီးချုံနှောင်ထားစဉ်တွင်ထိဆုံးကြရပါတယ်ဒီလိုထိဆုံးမှုမျိုးရောက်ရင်လဲကိုယ်ဘာသာတတ်သေးတာလို့အရာရှိတွေကတင်ပြလိုက်ကြတယ်ဆိုတဲ့အစီရင်ခံချက်တွေလည်းကျမတို့ရထားပါတယ်
တည်တံ့ပြစ်ပေးတာကိုဖျက်သိမ်းပေးဖို့ဒါမှမဟုတ်လေတည်တံ့စီရင်မှုကျင့်သုံးနေတာကိုဆိုင်းငံ့ပေးဖို့လူ့အခွင့်အရေးကျွမ်းကျင်သူအဖွဲ့ကတောင်းဆိုပါတယ်။ဗီယက်နမ်ဆိုရအနေနဲ့ဥပဒေသစ်ရေးဆွဲပြဋ္ဌာန်းတဲ့အပိုင်မှာတိုးတက်မှုတွေရှိတာကိုလည်းကော်မတီကတွေးရှိထားပါတယ်။လူ့အခွင့်အရေးကိုကာကွယ်ပေးနိုင်မယ်လို့ယူဆရတဲ့ဥပဒေတွေတချို့လည်းထွက်ပေါ်လာတဲ့အကြောင်းကုလကော်မတီဝင်ကာရန်က VOA ကိုပြောပါတယ်။
There's a new law on trafficking that prohibits forced labor.
အတမခိုင်းစင်မှုကိုတားမြစ်တဲ့တရားမဝင်ကုန်ကူးမှုနဲ့ပတ်သက်ပြီးတော့ဥပဒေသစ်ထွက်လာပါတယ်။2019ခုနှစ်ထဲမှာဆိုရင်ဥပဒေအထောက်ကူဆိုင်ရာဥပဒေပြင်ဆင်ချက်လည်းရှိခဲ့ပါတယ်။ဒါကြောင့်ဥပဒေရေးရာအထောက်ကူရယူနိုင်တဲ့သူအရေးအတွက်လည်းတိုးလာပါတယ်။ရာဇဝတ်ပြစ်မှုဆိုင်ရာတရားစီရင်ရေးအဆင့်တိုင်းမှာလည်းရှိနေတာတစ်ဆင့်ခုခံခြေပါခွင့်နဲ့ပတ်သက်ပြီးတော့ရာဇသက်ကြီးနဲ့ပြစ်မှုဆိုင်ရာကျင့်ထုံးတွေမှာလည်းပြင်ဆင်ချက်တွေရှိပါတယ်။
ဥပဒေရေးရာပိုင်းပြဋ္ဌာန်းပြင်ဆင်မှုမှာတိုးတက်တဲ့လက္ခဏာတွေတွေ့ရပေမယ့်လို့လဲဒီဥပဒေတွေကိုလက်တွေ့ကျင့်သုံးမှုမရှိဘူးလို့လဲကုလကော်မတီဝင်ကာရန်ကပြောပါတယ်ရှင်
။မန်တင်ကြီးတိုင်ပြောပြသွားတာမှာအခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်။ NLD အစိုးရသက်တမ်းဝက်ကာလမှာပြည်သူသဘောထားဘယ်လိုရှိတယ်ဆိုတာကိုသိနိုင်ဖို့ရွေးကောက်ပွဲဆိုင်ရာပြည်သူအဖွဲ့ကစစ်တမ်းကောက်ယူခဲ့ပါတယ်။ဒီအကြောင်းဥအောင်ခင်ကရေးသားတင်ပြထားတာပါ။
ဒီမိုကရေစီအတွင်းကူပြောင်းမှုနဲ့ NLD အစိုးရဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးရခိုင်ပြည်ဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ People's Alliance for Credible Election PACE အဖွဲ့ကလွန်ခဲ့တဲ့နှစ်ကစစ်တမ်းနှစ်ခုထုတ်ဝေထားပါတယ်ပထမစစ်တမ်းကိုဇန်နဝါရီလမှာထုတ်ဝေပြီးဒုတိယစစ်တမ်းကိုစက်တင်ဘာလမှာထုတ်ဝေပြန်ပါတယ် Washington အခြေစိုက် NDI National Democratic Institute နဲ့UK 8ကငွေချင်းနဲ့နှိပညာအကူအညီပေးတာကြောင့်အခုလိုပြည်သူသဘောထားစစ်တမ်းတွေကိုကောက်ယူနိုင်တာဖြစ်ပါတယ်။ Asia Foundation ကလည်း2014မှာပြည်သူသဘောထားစစ်တမ်းထုတ်ပြန်ခဲ့ဘူးပါလေ။နိုင်ငံရေးအစိုးရနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုသိရှိလူစိတ်ရှိဖို့ကိစ္စဟာဒီမိုကရေစီအတွင်းကူးပြောင်းရေးမှာအရေးကြီးပါပဲ။ဒါပေမဲ့ NLD အစိုးရတက်ဆာမှာနိုင်ငံရေးစိတ်ဝင်စားသူ60ရာခိုင်နှုန်းလောက်ရှိခဲ့ရာက2018ရောက်တော့40ရာခိုင်နှုန်းပဲရှိတော့တယ်လို့ဆိုပါတယ်။နောက်ခံပညာမြင့်မားလေလေနိုင်ငံရေးမှာစိတ်ဝင်စားမှုများလေလေဖြစ်နေပါတယ်။အထက်တက်ပညာနောက်ခံရှိသူက50ရာခိုင်နှုန်းမရှိသူက30ရာခိုင်နှုန်းနိုင်ငံရေးကိုစိတ်ဝင်စားပါတယ်။အမျိုးသားကအမျိုးသမီးနဲ့ပိုးပြီးနိုင်ငံရေးကိုစိတ်ဝင်စားတယ်လို့လည်းမှတ်တမ်းတင်ထားပါတယ်။
ပြည်သူအချင်းချင်းယုံကြည်မှုနဲ့မတူကွဲပြားတာကိုလက်ခံနိုင်မှုဟာဒီမိုကရေစီစနစ်ရဲ့အရေးကြီးတဲ့အခြေခံတစ်ခုဖြစ်ပါတယ်။တွေးဆုံမေးမြန်းထားသူ80ရာခိုင်နှုန်းနီးပါးကအချင်းချင်းယုံကြည်မှုမရှိဘူးလို့ဆိုပါတယ်။မွေးရေးဆေးဝါးသုံးဆွဲသူနဲ့အိမ်နီးချင်းမဖြစ်လို့သူက60ရာခိုင်နှုန်းလောက်ရှိပါတယ်။အရက်သမားနဲ့အိမ်နီးချင်းမဖြစ်လို့သူက40ရာခိုင်နှုန်းရှိပြီးလိင်လူချင်းပေါင်းသင်းဆက်ဆံသူတွေနဲ့အိမ်နီးချင်းမဖြစ်လို့သူက30ရာခိုင်နှုန်းရှိပါတယ်။ကိုယ်ကယုံကြည်မှုမတူသူတွေနဲ့အိမ်နီးချင်းမဖြစ်လို့သူကတော့20ရာခိုင်နှုန်းရှိပါတယ်။ပြည်သူအချင်းချင်းယုံကြည်မှုမှာအားနေပြီးမတူကွဲပြားမှုကိုလက်ခံနိုင်တဲ့စွမ်းအားလည်းနည်းပါးနေပါတယ်။ NLD အစိုးရတက်လာတဲ့2016မှာနိုင်ငံရေးစိတ်ဝင်စားသူ60ရာခိုင်နှုန်းရှိရာက2018စစ်တမ်းမှာ40ရာခိုင်နှုန်းအထိကျဆင်းသွားပါတယ
်။လွန်ခဲ့တဲ့4မေ2014မှာ Asia Foundation ကပြည်သူသဘောထားစစ်တမ်းကောက်ယူတုန်းကလည်းပြည်သူတွေတဦးနဲ့တဦးမယုံကြည်ကြဘူးလို့ပြောသူက80ရာခိုင်နှုန်းရှိပါတယ်။အနည်း50ပြည်သိခံရတဲ့လူအဖွဲ့အစည်းဖြစ်တာမို့မဲဆန္ဒပေးဖို့စိတ်ဝင်စားကြပြီးမယ်နိုင်ငံရေးကိုစိတ်ဝင်စားဘူးလို့ဆိုပါတယ်။နိုင်ငံရေးမှာပါဝင်မှုနဲ့ဆွေးနွေးမှုကိုအနည်းအဖြစ်မြင်ခဲ့တဲ့အချင်းတလေကိုဖျောက်ဖျက်နိုင်ဖို့ကဲကဲနေပုံရပါတယ်။လူရေ3000ပါနိုင်ငံရေးစိတ်ဝင်စားသူက150ပဲရှိတယ်လို့Asia Foundation အစီအကစားမှာဖော်ပြထားပါတယ်။ဒါပေမဲ့နိုင်ငံရေးသမားတွေကိုအကောင့်ဘက်ကမြင်ကြတယ်လို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE အစီအကစားမှာဖော်ပြပါတယ်။အစိုးရဟာမိမနဲ့တူပြီးပြည်သူလူထုကိုစောင့်ရှောက်ရမယ်လို့မြင်သူက65ရာခိုင်နှုန်းရှိပါတယ
်။နိုင်ငံသားအခွင့်အရေးနဲ့နိုင်ငံရေးအခွင့်အရေးတွေမှာ NLD အစိုးရခေတ်ဟာဥသိမ်းစိန်အစိုးရလက်ထက်ကထက်ပိုမိုကောင်းမွန်လာတယ်လို့မေးမြန်းခံရသူတဝက်လောက်ကယူဆပါတယ်လုပ်ငန်းတည်ဆောက်မှုမိသားစုဝင်ငွေကုန်ပစ္စည်းဝန်ဆောင်မှုစတဲ့စီးပွားရေးကဏ္ဍတွေမှာ NLD အစိုးရခေတ်ဟာဥသိမ်းစိန်အစိုးရခေတ်ထက်သာတယ်လို့ဆိုပါတယ်အလို့အကံအကွင်အလန်းကောင်းမွန်လာပြီးစင်ရဲချမ်းသာကွာဟမှုဟာလည်းကျင်းမြောင်းလာပါတယ်ဘေးရန်ကင်းရှင်းမှုမှာလည်းလက်ရှိအစိုးရလက်ထက်မှာပိုမိုကောင်းမွန်လာတယ်လို့အများစုကယူဆကြပြီးလေးပုံတစ်ပုံလောက်ကသာပိုဆိုးလာတယ်လို့မြင်ကြပါတယ်။ တိုင်းသားနေမျိုးတွေကလက်နက်ကန်ပိဋိပက္ခတွေရောပါသွားတယ်လို့ယူဆသူနဲ့ပိုဆိုးလာတယ်လို့မြင်သူဥယေကတော့အတူတူဖြစ်နေပါတယ
်ရဲရွာကိစ္စသူဝေးဆင်းနေပွဲလွတ်တော်ကိုယ်စားလှယ်နဲ့တွဲဆောင်ပွဲပြည်သူမိတိတင်တာဆန္ဒထုတ်ဖော်ပွဲလက်မှတ်ထိုးတောင်းဆိုပွဲစတဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်သူ55ရာခိုင်နှုန်းလောက်ရှိတယ်လို့ PAT အဖွဲ့အစည်းအစာမှာဖော်ပြပါတယ်ကျင်းလက်ဒေသမှာတော့ပါဝင်သူဥယျာဉ်50ရာခိုင်နှုန်းလောက်ရှိတဲ့အတွက်နိုင်ငံရေးလှုပ်ရှားမှုမှာပါဝင်သူပုံမှန်များပြားတယ်လို့ဖြစ်နေပါလေနိုင်ငံရေးသမားတွေရှာရွက်ခောက်ပွဲကာလမှာပေးထားတဲ့ကတိတွေကိုရွက်ခောက်ပွဲပြီးတဲ့အခါမှာအကောင့်ထဲပို့ဖို့ပြတ်ကွက်ကြတယ်လို့မင်းများခံရသူ50ရာခိုင်နှုန်းကဖြေပါလေအစိုးရဆေးရုံနဲ့ဈေးပေးခိုင်းရဲ့ကျန်းမာရေးဝန်ဆောင်မှုအခြေအနေကိုမင်းများနဲ့အခါမှာပုံမှန်ကောင်းမွန်လာတယ်လို့60ရာခိုင်နှုန်းကဖြေပြီးသရှိရခိုင်နှုန်းကသာအပြောင်းလဲမရှိဘူးလို့ဆိုပါတယ်စားတိုင်းမိုဘိုင်းဖုန်းအင်တာနက်စတဲ့ဆက်သွယ်ရေးဝန်ဆောင်မှုအခြေအနေဟာလည်းလက်ရှိအစိုးရလက်ထက်ကပုံမှန်ကောင်းမွန်တယ်လို့ပေးမြန်းခံရသူ90ရခိုင်နှုန်းကဆိုပါတယ်တရှိနေရေးသုံးဆွဲနိုင်မှုမှာလည်းလက်ရှိအစိုးရလက်ထက်ကပုံမှန်ကောင်းမွန်တယ်လို့60ရခိုင်နှုန်းကဖြေပါတယ်တမတော်ကိုယ်စားလှယ်လုံးဝမရှိသင့်ဘူးလို့ဖြေချသူက30ရခိုင်နှုန်းကျော်ရှိပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာ VO ရဲ့မနက်ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့တနင်္ဂနွေမနက်တိုင်းတင်ဆက်နေကြဖြစ်တဲ့ American Indian 3 English သင်ခန်းစာကိုဒေါ်လနာတန်ပို့ချမှာဖြစ်ပါတယ
်ဒီတစ်ပတ် English American Side Ganda မှာမြန်မာ့သတင်းလောကမှာတုံနှုံနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
buy in
ဖြစ်ပါတယ်စာလုံးပေါင်းက buy buy ကဝယ်တာ in in ကအထဲဖြစ်ပြီးစုစုခွင်းဝဲလုံောက်ဒေဘေကအထဲမှာဝယ်တာဖြစ်ပါတယ်ဒီအသုံးရဲ့ idiom တွေဝိုက်ဒေဘေကနှစ်မျိုးရှိပါတယ်ပထမကလူတဦးရဲ့အယူအဆအတွေးခေါ်စသဖြင့်နဲ့ပတ်သက်လို့ထောက်ခံအားပေးတာလက်ခံသဘောတူတာကိုဆလုပ်ပါတယ်နောက်တစ်မျိုးကတော့ငွေကြေးနဲ့ပတ်သက်လို့ပါဝင်ရင်းနှီးထည့်ဝင်တာကိုဆလုပ်ပါတယ်တခုခုလုပ်လို့ကိုယ်လည်းပါမယ်ဆိုရင် buy me in ဆိုပြီးတော့တုံလို့ရပါတယ်ဒီအုံကိုဒီမိုကရက်တီကြီးစိုးနေတဲ့လက်ရှိအမေရိကန်အောက်လွှတ်တော်မှာအမတ်အများစုကသမ္မတဒေါ်နယ်ထရမ့်ကိုအရေးယူဖို့ကြိုးပမ်းလိုကြပြီးမြဲအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဒါကိုပဲမဲပြီးလုပ်နေရင်တခြားဦးစားပေးလုပ်ရမယ်အချက်တွေပေါ်ပြည့်ချီပြတ်သွားနိုင်တဲ့အပြင်ဒီမိုကရက်အမတ်တွေနဲ့ Grand Old Party GOP လို့တိုးကောက်ခေါ်တဲ့ Republican အမတ်တွေကြားစိတ်ဝင်ကွဲစီမှာကိုစိုးရိမ်သလိုတစ်ချိန်ထဲမှာပဲတက်သေးအထောက်ထားမခိုင်းလုံပဲလှုပ်ရင် Republican တွေဘက်ကလက်ခံမှာမဟုတ်ကြတဲ့အတွက်အချိန်ကုန်ရုံဖြစ်လိမ့်မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Pelosi ကပြောခဲ့တဲ့အတွက် The Hill သတင်းစာကြီးက Pelosi on Trump impeachmentYou're wasting your time without GOP buy-in. ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်တဲ့ George Group ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The committee members did not buy in to Bill's proposal. So he was very disappointed.
ကော်မတီဖွဲ့ဝင်တွေက Bill ရဲ့အဆိုပြုချက်ကိုလက်မခံကြဘူး။ဒါကြောင့်သူလဲတိတ်ကိုစိတ်ပြက်သွားတယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The committee members did not buy into Bill's proposal. So he was very disappointed.
ခုစလေတင်ပြပေးမယ် idiom အသုံးကတော့
mum's the word
ဖြစ်ပါတယ်။စာလုံးပေါင်းက MUM mum ကဒီနေရာမှာနှုတ်ခမ်းကိုစီးပြီးအတန်ထွက်ဖို့ကြိုးစားကြည့်ရင် mum ဆိုပြီးထွက်တဲ့အတန်ကိုရည်ညွှန်းတာဖြစ်ပြီးMUM apostrophe S ကမမ် IS is ကိုခြုံရေးထားတာဖြစ်ပါတယ်။ THE the WORD the word ကစကလုံးဖြစ်ပြီးစကစုခွင့်ရဲ့တိုက်ရိုက်အဓိပ္ပာယ်ကစကလုံးကနှုတ်ပိတ်ထားဖို့ဆိုလိုတာဖြစ်ပါတယ်။ Mum's the word ရဲ့ idiom အဓိပ္ပာယ်ကပါဇက်ကဘာသာမှမထွက်ဖို့နှုတ်ဆက်နေဖို့ကိုဆလိုပါတယ်။ဒီတုံက2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆွဲဖက်မှုရှိမရှိနဲ့ရုရှားနဲ့သမ္မတကြားပူးပေါင်းကြံစည်မှုရှိမရှိကိုနှစ်နှစ်နီးပါးကြာစုံစမ်းမှုကိုဥဆောင်ခဲ့တဲ့ ဥပဒေအထူးချံပေးရောဘတ်မိုလာရဲ့အစည်းအခမ်းအစာကိုပြည်ခဲ့တဲ့တောက်ချာနေ့ကရှေ့နေချုပ်ဝီလျံဘားထံကိုပေးပို့ခဲ့ရမှာအမေရိကန်လွှတ်တော်နဲ့ပြည်သူတွေကိုအစည်းအဝေးမခံမီဘာမှဒီအကြောင်းစောစောပိုင်းကထုတ်ပြန်ခဲ့ခြင်းရှိတဲ့အတွက် The Washington Post သတင်းစာကြီးက For now, mums still the word on Mueller's report. ခုချိန်မှာတော့မူလာရဲ့စီရင်ခံစာနဲ့ပတ်သက်လို့နှုတ်ဆက်နေစေရှိတဲ့ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Go ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mom's the word on John's surprise birthday party
Johnny မွေးနေ့ပါတီကိုသူ့အတွက်အံ့အားသင့်အောင်လုပ်ပေးမှာဖြစ်တဲ့အတွက်အဲ့ဒီအကြောင်းဘာမှအတန်မထွက်ကြနဲ့လို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Mom's the word on John's surprise birthday party
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
To take a leaf from someone's book.
ဖြစ်ပါတယ်။စာလုံးပေါင်းက TOTAKE to take ကယူရာ ALEAF a leaf ကဒီနေရာမှာစာရွက်တရွက်ကိုဆိုလိုပြီး to take a leaf ကစာရွက်တရွက်ကိုယူရာဖြစ်ပါတယ်။ FROM from ကမှာ SOMEONE apostrophe S someone's ကတူတယောက်ရဲ့BOOK book ka sa o so ro from someone's book ka tu u tiao ye sa o ka ni phit pi sa su thun ye dai yai de be ka lu u tiao ye sa o the ka ni sa ywe ti ywe ko yu da phit par de to take a leaf from someone's book asa to take a leaf out of someone's book lu le thon lo ya par de lu tu ye sa o the ka sa ywe ti ywe ko sa yu de so ka de ko ga tu mya yee tha de sa ko ku cha bu so de mu yin a de be shi ke bi me ခုနောက်ပိုင်းမှာတော့ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလူတူးလောက်တာကိုအားကြလို့ like အတူယူတာကိုဆိုလိုတာဖြစ်ပါတယ်။တနည်းသူလို like လုပ်ရင်ကိုယ်လည်းသူ့လိုပဲအောင်မြင်နိုင်မလားဆိုတဲ့သဘောမျိုးဖြစ်ပါတယ်။ဒီအသုံးကို EU ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့အတော်လေးရုန်းကန်နေရတဲ့ Britain ဝန်ကြီးချုပ် Theresa May ဟာကမ္ဘာတခြားဗက်ချန်းရှိ New Zealand မှာမကြာသေးမီကဘလီနှစ်ခုပြစ်ခတ်မှုမှာတနတ်ထုံးချုပ်ရေးကိုရက်တိုးတိုးအတွင်ကင်တွယ်လိုက်တဲ့ဝင်ကြီးချုပ်ဂျက်ဆနာအာဒင်ကိုချီးကျူးပြီးသရီဇာမေဟာဝင်ကြီးချုပ်အာဒင်ကိုအတူယူသင့်တယ်လို့ The Irish Times သတင်းစာကြီးက Theresa May could take a leaf from Jacinda Ardern's book ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John decided to take a leaf from his brother's book by joining the army.
ကျော်ညာသူ့ကိုလှုပ်သလိုအတူယူလိုက်လှုပ်တဲ့အနေနဲ့စစ်ထဲဝင်ဖို့ဆုံးဖြတ်လိုက်တယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John decided to take a leaf from his brother's book by joining the army.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to buy in mum's the word to take a leaf from someone's book.
ဖြစ်ပါတယ်။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာတန်ပို့ချတဲ့ American idiom သုံးအင်္ဂလိပ်စာဖြစ်ပါတယ်ဒီလိုအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်တိုင်းမှာနားဆင်နေပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လေးဆက် burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးကိုလည်းစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ညီမဆန်တော်ကြီးမနေ့6နိုင်ခွဲရှိပါပြီခင်ဗျာ။ VOA American အတန်ကနေတင်းငွေနေနေမနေ့ခင်အစီအစဉ်တွေကိုမနေ့9နိုင်အထိလိုင်းနူမီတာ32 40 48အပြင်လိုင်းလန့်မီတာ190ကရော VOA ရဲ့ Facebook စာမျက်နှာVOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ကျွန်တော်တို့စနေနေ့ညကဆွေးနွေးတင်ဆက်ခဲ့ကြတဲ့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ရခိုင်ပြည်ငញ្ញန်ရေးအလားအလာအကြောင်းမတင်ပြခင်မှာအရင်ဆုံးနိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ပြခြင်းပါတယ်။တန်းနဲ့ချီတဲ့ဝီဂါမွတ်စလင်တွေကိုထိမ့်သိမ်းထားတဲ့တရုတ်နိုင်ငံဟာဘာသာရေးယုံကြည်မှုကွဲပြားသူတွေအပေါ်ဖိနှိပ်နေတယ်လို့အမေရိကန်ကရှုတ်ချပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနဆိုင်ရာ VOA သတင်းတော့စန်ဒီစိတ်ပေးဖို့တဲ့သတင်းဆောင်မကိုတော့မိုက်ဤတန်စင်ကပြောပြမှာပ
ါ။ဝီကာလူမျိုးအမြောက်အများကိုထိန်းသိမ်းရေးစခန်းတွေမှာထားပြီးတော့ဒီဘက်လူမျိုးတွေအပါအဝင်ဘာသာကြားတွေကိုဖန်ဆီးထိန်းသိမ်းနေတယ်။တရုတ်နိုင်ငံပေါ်မှာနိုင်ငံတကာအတိုင်းအဝန်းကရှုံချနေရတယ်။တရုတ်နိုင်ငံတွင်းကဝီကာနဲ့တိဘက်လူမျိုးတွေရဲ့ဆိုးရတဲ့ခြေနေတွေကိုကဘာကအာရုံစိုက်လာဖို့ကြိုးစားနေကြပါတယ်။ပြီးခဲ့တဲ့နှစ်နောက်ပိုင်းတုန်းကလည်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဆန္ဒပြခဲ့ကြပါတယ်။ဒီလိုနိုင်ငံတကာရဲ့ဝေဖန်မှုတွေကိုတရုတ်ကငြင်းဆိုခဲ့ပြီးတော့မွတ်စလင်အများစုနေထိုင်တဲ့ချင်းချက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းမှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေတိုးလာတာတွေကြောင့်ဝီဂါလူမျိုးတွေကြုံနေရတဲ့ဘာသာရေးအစွန်းရောက်မှုပြန့်ပွားတာကိုတားမြစ်ဖို့အတွက်သူတို့ကိုအသက်မွေးဝမ်းကြောက်ပညာသင်ပေးတဲ့စခန်းတွေမှာထိန်းသိမ်းထားတာလို့ဆိုပါတယ်။အိုမေဘက်ကလီကဝီဂါတွေကိုပညာပြန်သင်ပေးတဲ့ဆိုရဲစခန်းတွေကနေပြီးခဲ့တဲ့နှစ်တုန်းကတူရကီနိုင်ငံစီကိုထွက်ပြေးလာခဲ့တာပါ။သူရဲ့ဘာသာရေးဆိုင်ရာအသက်ဝင်ယုံကြည်မှုနဲ့သက်ဆိုင်တဲ့အရာအလုံးကိုဖယ်ရှားဖို့ဒီစခန်းတွေကဆောင်ရွက်နေတာဖြစ်ပြီးတော့သူဟာမွတ်စလင်တယောက်ဖြစ်နေတာကြောင့်ပဲအခုလိုဆက်ဆံခံနေရတာလို့သူကပြောပါတယ
်
မုတ်စိတ်မွေထားတာတောက်ကြနေဖျားရှိခိုးတာအတူပါမှာဖျားစာဆိုတာအစ္စလာမ်အလိကွန်လို့နှုတ်ဆက်တာမိုဟာမက်လို့နာမည်ပေးထားတာအဲ့လောက်လေးတွေနဲ့ထင်းထင်းကြီးစခန်းအပုတ်ခံရနိုင်ပါတယ်
ခရီးရန်ဖျားကြောင့်နဲ့အဖြက်စီးခံရတယ်လို့လူတွေရဲ့ဘာသာရေးလွတ်လပ်ခွင့်တွေချိုးဖောက်တာကိုခံရတဲ့အကြောင်းကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာသံမကြီးဆန်ဘရောင်းဘက်ကပြောပါတယ
် China is at war with faith
ဘာသာတရားတွေကိုတရုတ်ကစစ်ဆင်နှွှဲနေပါတယ်ဒါပေမဲ့ဒီစစ်ပွဲကိုတရုတ်ကအနိုင်ရမှာမဟုတ်ပါဘူးပြည်သူတွေသူတို့ယုံကြည်တဲ့ဘာသာတရားကိုသူတို့ရွေးချယ်ခွင့်ပေးဖို့အရေးတရုတ်ကွန်မြူနစ်ပါတီကစိတ်ချလက်ချယုံကြည်မှုမရနိုင်တဲ့အတွက်ဘီလီယံနဲ့ကျော်လူတွေအခက်ကြုံနေရပါတယ်
ဘာသာရေးဆိုင်ရာပြဿနာတွေကိုတရုတ်ကွန်မြူနစ်ပါတီကတာဝန်ယူဖြေရှင်းတဲ့အချိန်ကစပြီးတော့ဖိနှိပ်မှုတွေကပိုဆိုးလာတယ်လို့ Brown Bag ကပြောပါတယ်။နိုင်ငံသားရေးဝန်ကြီး Mike Pompeo ကလည်းသဘောတူပါတယ်
။ This is I think we use the world as words historic.
သမိုင်းဝင်လူအခွင့်ချိုးဖောက်ဆိုကားမှုလို့ခေါ်နိုင်ပြီးတော့ဒီလိုလို့ရဟာစိပျက်စရာအလွန်ကောင်းနေဆိုတာကိုတရုတ်တို့သဘောပေါက်အောင်ကြိုးစားနေတာဖြစ်ပြီးတော့ဒီလို့ရတွေရတန်းကရမ်းမှဖြစ်တော့မှဆိုပြီးတော့ Mike Pompeo ကပြောတာပါ။မိသားစုဝင်တဲ့တကွဲတပါးရဖြစ်နေတဲ့ဝီကာနဲ့တိဘက်လူမျိုးတွေကတော့တရုတ်ရဲ့ဖိနှိပ်မှုတွေအများအဆုံးပြည်ရောဖို့လိုလားနေတာဖြစ်ပါလေရှင
်။တရုတ်နိုင်ငံကလူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့မိုက်တန့်စင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့ဓာတ်ရိုက်လေလိုင်းအစီအစဉ်အလှည့်ကျလာပါပြီ။ဒီတစ်ပတ်မှာတော့ရခိုင်ပြည်ငញ្ញန်းရေးအလားအလာအကြောင်းကိုဆွေးနွေးထားကြပါတယ်။ရခိုင်မြောက်ပိုင်းမှာစည်ပတိပကတွေအရှိန်ရောပါလာခြင်းမရှိဘဲဒေသခံတွေအတော်လေးထိခိုက်နေနာမှုရှိတာကြောင့်အခြေအနေတွေရှေ့ဆက်ပိုပြီးကောင်းလာနိုင်မလားဆိုတာစိုးရိမ်ပူပန်နေကြပါတယ်။အေးအေးရခိုင်လက်နက်ကန်အဖွဲ့ကိုအကြမ်းဖက်အဖွဲ့ဆိုပြီးမြန်မာစစ်တပ်ကတတ်မှတ်ထားပါတယ်။ဒါဆိုရင်အေးအေးကိုငញ្ញန်းရေးလုပ်ငန်းစဉ်မှာထဲသွင်းဆွေးနွေးဖို့ဖြစ်နိုင်ပါမလားဆိုတာတွေနဲ့ပတ်သက်လို့စနေညတိုက်ရိုက်လေလိုင်းအစီအစဉ်မှာမအေးတနာကျော်ကဆွေးနွေးထားပါတယ
်။မင်္ဂလာပါရှင်။စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါတယ်။ဒီညမှာဆွေးနွေးကြမှာတော့ကျမတို့ကြိုပြီးတော့ညင်ညာထားတဲ့အတိုင်းပဲမြန်မာနိုင်ငံရခိုင်မြောက်ပိုင်းကဆေးရည်ပြိပခါတွေအခုအချိန်မလျော့ပါပဲနဲ့ဒေသခံတွေလည်းအတော်လေးထိနာနေရတဲ့အခြေအနေပေါ့လေကြာလာလေးလေးဒုက္ခရောက်လေးလေးဖြစ်မဲ့အခြေအနေကနေပြီးတော့ဘလို့ဟိုပြီးဆုံးအောင်လို့ဖြေရှင်းကြမလဲပေါ့နော်ဟိုဖိတ်ခေါ်ထားတဲ့ပင်နိုင်ဆွေးနွေးမဲ့သူနှစ်ယောက်လေလိုင်းပေါ်ကိုရောက်နေပြီဖြစ်ပါတယ်တယောက်ကမတ်ထုမေပါအမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်ရန်ပြေအန်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်။နောက်တစ်ဦးကတော့သတင်းစာဆရာလည်းဖြစ်တဲ့ကိုစည်းရသူကိုဖိတ်ခေါ်ထားပါတယ်။နိုင်ငံရေးသုံးသပ်သူဖြစ်ပါတယ်ရှင်။နှစ်ဦးစလုံးလေလိုင်းပေါ်ရောက်နေကြပြီဖြစ်ပါတယ်။ကျွန်မအရင်ဦးဆုံးမတ်ထုမင်းနဲ့ကိုစည်းရသူဒီအဖြစ်ပြက်နဲ့ပတ်သက်ပြီးအကျဉ်းချုပ်လေးဟိုမေးချင်ပါတယ်ရှင်။ဒီရှေ့မတိုးနောက်မဆုတ်တာဖြစ်နေတဲ့ဒီစစ်ရေးပြိပခါမှာအဓိကပြဿနာဘာလို့ထင်ပါလဲ။မတ်ထုမင်းအရင်ဖြေကြားပေးပါရှင်။
ရားပြဿနာကမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာပါပဲရှင်။နိုင်ငံရေးကိုနိုင်ငံရေးနဲ့အဖြစ်မရှာခဲ့တဲ့ဒါမျိုးပြီးတော့ပြည်ထောင်စုကြိုးတွေဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီခန့်ချင်းမြန်မာလက်တလုံးဖြစ်ပြနေတဲ့ကိစ္စတွေဒီနိုင်ငံလုံးထားတိုင်းရင်းသားများနေရာတွေမှာနိုင်ငံရေးအရာဖြည့်ချင်းတဲ့လို့ဒါပေါ်ပေါက်လာခြင်းဖြစ်ပါဖြည့်ချင်းဖို့ကြိုးပမ်းတဲ့ခါမှာလည်းမိမှန်လက်မှန်မဖြစ်တဲ့ခါမှာဒီလိုမျိုးအခြေအနေကိုရရှိတာချင်းဖြစ်တဲ့တို့ဒီမှာနေနဲ့တုံ့ပြန်ပါတယ်ရှင်
ဟုတ်ကဲ့ပါနိုင်ငံရေးကြီးနဲ့မဖြည့်ရှင်းလို့ဒီပြဿနာတွေကဟိုဖြည့်ရှင်းလို့မရဖြစ်နေတဲ့အခြေအနေပေါ့နော်ကိုစီသူကရောဘယ်လိုတုံ့ပြန်ချင်ပါလဲရှင
်လက်နဲ့တိုင်တိုက်ပွဲဖြစ်နေတာကြာပြီပေါ့နော်တိုက်မရခင်နေရကိုစပြီးဖြစ်နေတာဆိုတော့အဲ့ဒါကြီးကတောက်ချောက်မငြိမ့်နိုင်ပေါ့လေနည်းနည်းကျော်သွားလိုက်ပြန်တိုးလာဒီဘက်ပိုင်းမှာတခြားနေရာတွေမှာလည်းတောက်ချောက်ဖြစ်နေရတယ်နောက်ဆုံးအခုတခိုင်ကြီးနယ်ကိုကူးလာတဲ့သဘောပါပဲဖြစ်ဖြစ်ရတဲ့အကြောင်းတွေကတော့အများကြီးရှိမှာပေါ့လေတခိုင်ကြီးနယ်ကအခုနောက်ဆုံးမှာကတော့ပို့ပြီးတော့ဆက်ဖြစ်နိုင်တဲ့အခြေအနေကဘာလို့ပို့ဖြစ်လာလဲဆိုခုနလိုပေါ့လေမြောက်ဆက်ကွာအစားတစ်ခါဖြစ်ဒီအဲ့ခါကျတော့လူတွေပို့ပြီးဖြီးနာထိလာတဲ့ခါကျတော့တယောက်နဲ့တယောက်တဲမဟုတ်ဘူးပို့ဖြစ်လာတယ်ပို့ဖြစ်လာပြီးတော့ငွေ190ကျော်ပေါ့လေလွတ်လပ်နေရခင်နယ်ကပြိုးလာခဲ့တဲ့ဟာတွေတောက်ချောက်ဖြစ်နေခဲ့တဲ့ဟာတွေနဲ့တော့ပေါင်းပြီးတော့သူကတော့နောက်ဆုံးတခိုင်ကြီးနယ်မှာနောက်ဆုံးပြီးတော့ပြောရမှာပါ
โอเคဒါကတော့ဒီခုဖြစ်နေတဲ့ပြဿနာပေါ်မှာဒီပင်နိုင်ဆွေးနွေးတဲ့သူတွေဒါအချင်းချင်းသုံးသက်တာဖြစ်ပါတယ်။ကျွန်တော်တို့အခုဆွေးနွေးနေတဲ့အချိန်မှာပဲကျွန်တော်တို့ Facebook ပေါ်ကနေပြီးတော့ဒေါရရှင်နေနားဆင်နေပြီးတော့ရေးကြတဲ့ဟိုမှတ်ချက်တူလေးတွေလည်းဟိုကျွန်မအလင်းသိမ့်တလို့ထည့်ပြီးဖော်ပြခြင်းပါတယ်။ဒီမှာလာပြင်းရင်ကုန်စံဆိုတဲ့ Facebook ဟိုအကောင့်ပိုင်ရှင်က AA နဲ့ဖြစ်တာဘာဖြစ်လို့ရခိုင်ပြည်သူတွေကိုပြစ်မှတ်ထားလဲဆိုပြီးပြောထားပါတယ်။ဒီလိုမျိုးပဲကျွန်တော်တို့စီကိုဒီ Messenger ကနေပြီးတော့ရေးလာတဲ့ဒေါရရှင်တယောက်ကလည်းအလားတူဟိုမေးခွန်းထုတ်ထားလို့ကျွန်မဒီမေးခွန်းလေးကိုပြန်ပြီးတော့မေးခြင်းပါတယ်။မနန်းလောင်ကျွန်မကိုဒီစာလေးကိုဖတ်ပြပေးပါရှင
့်ဟုတ်ကဲ့ပါရှင့်သူကကျွန်တော်ကရခိုင်လူမျိုးတယောက်အနေနဲ့အစိုးရနဲ့မြန်မာစစ်တပ်ကိုပြောချင်တာပါတဲ့စစ်တပ်ကအခုရခိုင်ပြည်နယ်အတွင်းအပြစ်မဲ့တဲ့ပြည်သူတွေကိုဖမ်းချုပ်တပ်ဖြတ်နေတာတွေကိုစိတ်မကောင်းပါဘူးတဲ့ရခိုင်လူမျိုးတွေကိုအစိုးရကဘာအကအကွဲမှလည်းမပေးတာတွေတွေ့ရပါတယ်ကျွန်တော်မေးချင်တာကအစိုးရနဲ့စစ်တပ်နဲ့အတူပူးပေါင်းနေတာလားလို့မေးချင်တာပါတဲ့အစိုးရအဖွဲ့ကအခုဖြစ်နေတဲ့စစ်ပွဲကိုလက်ပိုက်ကြည့်နေတာကဒီမိုကရေစီနဲ့သလွဲစီဖြစ်နေပါတယ်အစိုးရကပြည်သူ့ဘက်မှမနေဘဲနဲ့စစ်တပ်ဘက်ကနေအားပေးနေတယ်လို့ကျွန်တော်မြင်ပါတယ်တဲ့စစ်ဘေးရှောင်ပြည်သူတွေကိုလည်းဘာအကူအညီမှပေးတာမတွေ့ရပါဘူးလို့ဆိုထားပါတယ်ရှင်နောက်ပြီးတော့သူဆက်ပြောထားတာကတော့ရခိုင်ပြည်နယ်ကထွက်တဲ့ဓာတ်ငွေကိုရောင်းပြီးတော့နေပြည်တော်မှာနိုင်ငံတကာအဆင့်မီအောင်လှုပ်ထားပြီးတော့ရခိုင်ပြည်သူတွေစစ်ရှောင်နေရတာကိုမသိချင်အောင်ဆောင်နေတာတွေကစစ်အာဏာဆန်လွန်းတယ်လို့မြန်မာတွေလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်မန္တန်လောင်ရေဒီမှာသူပြောထားတဲ့ထဲမှာအစိုးရကပြည်သူဘက်မှာမနေဘဲနဲ့စစ်တပ်ဘက်မှာအားပေးနေတယ်လို့ဒါသူတို့ဟိုတခြားသောရရှင်တွေရေးတဲ့စာတွေဒီမှာလည်းတွေ့ရလို့ကျွန်မဒီအချက်လေးကိုဟိုထောက်ချင်ပါတယ်မလ21ရက်နေ့ညဉ့်ညင်းရွှေနေပွဲပြီးမှပြောသွားတယ်တမနာရုံချွန်ကြရေးမှုချုပ်ဦးစော်ထေးပြောသွားတာလေးကိုလည်းနေလေးပြန်ပြီးတော့အစဖော်ကြမှာရေ။ तू อ่ะ AA တက်ဖွဲ့နဲ့ပတ်သက်ပြီးတော့ပြောရရင်ကျွန်တော်တို့တစ်ဖက်ကနေပြီးတော့တွေးဆုံဆွေးနွေးဖို့လမ်းဖွင့်ပေးထားတယ်။တခြားတစ်ဖက်မှာတော့အစိုးရတည့်ရဖြစ်တဲ့အားလျော်စွာနေမြေလုံခြုံရေးကိစ္စတွေဆောင်ရွက်ရတာရှိတယ်။အဲ့ဒါတွေကိုနားလည်ပေးစီချင်တယ်တဲ့။ဆိုတော့ဒီပြည်သူတွေတစားကန်ဖြစ်နေရတဲ့ကိစ္စတွေဟိုကြားရရနေထိခိုက်နေရတဲ့ကိစ္စတွေဒါလုံခြုံရေးအတွက်ပါဆိုတာကိုပြန်ပြီးတော့ရှင်းတဲ့သဘောပေါ့လေ။ဒီအနေအထားမှာအစိုးရဟိုပြောသွားတဲ့နားလည်ပေးဆိုတာပြည်သူတွေအနေနဲ့ဘလို့နားလည်ပေးနိုင်မလဲ။မတ်ထုမေဘလို့ထင်ပါလဲရှင့်။
သူတွေကိုကောက်ွယ်ရမယ့်တောင်းဝန်ကဒီပြည်တော်စုဆိုးရမှာပို့ပြီးတော့တောင်းဝန်ရှိပါတယ်ဒီတမတော်အနေနဲ့လည်းပဲပြည်သူတို့ကောက်ွယ်ရမှာပဲဖြစ်ပါတယ်တမတော်ရဲ့စီမံချက်ရှင်မင်းချက်ဒီအခြေခံတဲ့ရှင်မင်းချက်ကပြည်သူတို့ကောက်ွယ်ဖို့နိုင်ငံကိုကောက်ွယ်ဖို့ဖြစ်ပါတယ်ဒါကြောင့်မလို့ပြည်မရှိတဲ့နိုင်ငံသူနိုင်ငံသားတဦးတယောက်ကိုမှဖိခက်အောင်နိုင်အောင်ချင်းချောက်တာမျိုးဆိုလို့ရှင်ဒါကျွန်တော်တို့ကနေပြီးတော့ပြည်သူတကယ်တမ်းကောက်ဝင်နေတာဆိုတဲ့မိဘတွေကအဲဒါကိုချက်ဆင်မိရမှာဖြစ်ပါတယ်။နောက်တစ်ခုကဒီတိုင်းရင်းသားလက်နက်ကန်များနဲ့ဒီမြန်မာတပ်မတော်နဲ့ဖြစ်တဲ့ကိစ္စတွေမှာအစိုးရအနေနဲ့ဒီတိုက်ကိုညှင်းလွန်းတာနေပြီးတော့ဒါပြည်သူများရဲ့ဒါမိဘထုတ်ပြရတဲ့ဖြစ်ပါတယ်။အစိုးရအနေနဲ့ကြားနေပြီးတော့နေပြီးတော့ဒါဖြန့်ဖြေးမှုနိုင်ဖြေရှားတဲ့နေနဲ့ဝင်ပြီးတော့ထိုးပန်းရမှာဖြစ်ပါတယ်။အတိအကျကနေပြီးတော့ဒီအစိုးရရဲ့လုပ်ငန်းတောင်ဝန်တွေမှာပြည်သူကိုဆော့ဖွဲ့ဖို့ပြည်သူကိုကိုယ်စားပြုဖို့ပြည်သူအများစုကိုနေပြီးတော့ပြန်ဖို့ကိုယ်နေဖို့ဒါတွေလိုပါတယ်ဒါကြောင့်မလို့လက်ရှိအချိန်နေမှာနေလို့ဒါအချိန်ကောင်းဖြစ်ပါတယ်ပြည်သူတွေကိုအရင်တိုက်ခိုက်နေရပါပြီကလေးတွေတွေကြတယ်မြို့သမီးတွေတိုက်ခိုက်နေကြရတယ်နောက်ချင်းချက်ခံနေရတယ်ခံပြီးများနှစ်ပေါင်းများစွာမလုံခြုံတဲ့ဘဝအထက်မှာပို့ပြီးတော့မလုံခြုံတဲ့အစိုးရကကောက်ဝယ်မပေးဘူးဒီကြားထဲမှာရောက်နေတဲ့အချက်တွေကြားထဲမှာရောက်နေတဲ့အတွက်ကြောင့်မလို့အစိုးရကနှစ်ဖက်ဝင်နေပြီးနှိမ့်နေဖို့ကြားထဲကပန်ကြားအချိန်ကြာရောက်နေပါပြီ။ဒါကြောင့်မလို့အစ်တော်ကိုယ်စေတုံးနေနဲ့ဒီခိုင်တိုင်းရင်းသားတုံးနေနဲ့အိုက်တွန်းချင်တာကတော့ဒီချိန်မှာနေပြီးတော့ ဒီနေ့ညရဲ့ကတော့ပြောဖို့တဲ့အစိုးရကပန်ချပေးပါဒီမှာတက်မလို့တဲ့ရခိုင်တက်မလို့ကိုနေပြီးတော့ပန်ချပေးဖို့တဲ့ကျွန်တော်တို့တောင်းဆိုချင်ပါတယ်ရှင
်ဟုတ်ကဲ့အဲ့ဆိုမထုတ်မေအစိုးရကအခုထိဒီပြိပခါမှာလောက်လောက်လာလာဝင်ပြီးတော့တားဆီးပေးတာမျိုးမရှိဘူးလို့ပြောချင်တာလားရှင
်တားဆီးပေးတဲ့အရာမျိုးကျွန်တော်တို့မတွေ့ရပါဘူးဒါကြောင့်မလို့ဒီသူကတော့မေးဖို့ထုတ်နေပါတယ်ဒီအခန့်ဒီမှာအခန့်ကိုစနေတဲ့အများဆုံးရတယ်ဒါပေမဲ့အစိုးရမခွင့်နိုင်ဘူးဒါဖွင့်စီဖို့အကျတဲ့ကြောင့်ဆိုတာမျိုးကိုကျွန်တော်တို့လက်ခံပါတယ်ဒါပေမဲ့ဒီတော်စုအစိုးရအနေနဲ့ဒီလိုဆက်ကမမမမချက်တည်ပြီးတော့ဒါတွေဖက်ဖက်ကမဆိုရင်ဒီမီတဲ့ဒီသူတွေကိုနေပြီးတော့ထိခိုက်တာနာကျင်တာအသက်ကြီးကြီးတွေကိုနေပြီးတော့ဒီအစိုးရအနေနဲ့နေပြီးတော့ဒါကိုစိတ်ဝင်စားမှာဖြစ်ပါတယ်ဒီလိုတစ်ချက်ကလေးတငယ်များအမျိုးသမီးများကိုထိခိုက်နာကျင်စေတဲ့အတွက်ကြောင့်ဒါအစိုးရအနေနဲ့ပို့ပြီးတော့တာဝန်ကြီးပါတယ်ဒါကိုလက်ရှိမှာနေလို့အစိုးရအနေနဲ့စကားပြောရမှာဖြစ်ပါတယ်ချင်းတီတူဆက်ကမမမမရက်တီမှာလာတီတူအစိုးရမိသွားမယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ကိုစေရသူအနေနဲ့ရောဒီအစိုးရကပြည်သူဘက်မှာမနေဘဲနဲ့စစ်တပ်ဘက်မှာဒီကိစ္စအားပေးအားမြောက်ပြုနေတယ်လို့လူတွေထင်နေရပေါ့လေအဲ့ဒီကိစ္စပေါ်မှာဘယ်လိုရှုမြင်သုံးသပ်ပါလဲရှင
်အဲဒီတော့အခုကကျွန်တော်တို့နိုင်ငံမှာကတော့သူကတခြားနိုင်ငံနဲ့မတူဘူးပေါ့လေဒီတက်နဲ့အစိုးရနဲ့အပြိုင်လိုမျိုးဖြစ်နေတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲသူကတက်ကြလဲဆွေးရအောင်မှာရောက်နေတယ်လို့သူကဆွဲချာရကျွန်တော်တို့ကပြောလို့ရတယ်ဘောနော်အဲ့တော့ဟိုဘလို့ရှိနေလဲဆိုတော့အသေးစိတ်ကတော့ဒါကတော့ကျွန်တော်တို့လေ့လာသုံးသပ်ကြည့်မှာပဲရမယ်ဘောနော်ဒါပေမဲ့သူကြတာကတော့ပြကြတယ်ကျွန်တော်နိုင်ငံမှာတက်နဲ့ဆွေးရနေတယ်သူများနိုင်ငံတွေမှာလို့ပုံစံမျိုးတော့ဖြစ်မနေဘူးဘောနော်ဆိုတော့အဲ့ဒါကတစ်ခုပေါ့အဲ့တော့ဘာလို့လုပ်လို့ရလဲဆိုကုလသမဂ္ဂကတော့ဒီလေကြိုင်းဆွေးနွေးပွဲတွေလုပ်နေတယ်လုပ်နေတဲ့ဆိုတဲ့အခါကျတော့အခုဟာဘာတော့ကောင်းလဲပေါ့နော်ကျွန်တော်အစိုးရဆိုပဲဒီတိုက်နေကြရခိုင်မှာတော်တော်လေးတိုက်ပွဲကဟိုရခိုင်မှာမကြုံဘူးလောက်အောင်ဖြစ်နေတခြားနေရာမှာတော့ဖြစ်နေရရှိတဲ့ခါကျတော့ဘာတော့ကောင်းတာတွေ့လဲဆိုတော့ဟိုဟိုတလောကဒီအခုလက်ရှိတိုက်ပွဲဖြစ်နေတဲ့ဒီဒီဟိုဘာလို့အဖွဲ့တွေကိုယ်တိုင်အောင်ပါဒီနေ့ပြီးတော့မှတွေ့လိုက်ရတယ်ပေါ့နော်ဆိုတော့ခါကျတော့အောက်မှာတော့တိုက်တော့တိုက်နေတယ်ဒါပေမဲ့အချိန်မှာတော့မျက်နှာချင်းဆိုင်စကားပြောလို့ရနေသေးတယ်ဆိုတော့သဘောတော့တွေ့နေရတော့ဟိုအရင်တုန်းကဖြစ်တာတွေဆိုရင်တော့ဒါမျိုးဖြစ်ပြီးပြီဆိုရင်ဝိုင်းနဲ့လာလို့မရတော့လေတော်တော်လေးကြာအောင်ညီနိုင်ပြီးတော်တော်လေးတိုက်ခိုက်ပြီးတော့မှဖြစ်တယ်ဆိုတော့အခုကတော့ဒါပြောပြောဖြစ်တဲ့ဟာကထိန်းပြီးတော့တိုက်နေကြတဲ့သဘောရှိတယ်နှစ်ဖက်လုံးကပေါ့လေကျွန်တော်အမြင်တော့အဲ့တော့အစိုးရအနေနဲ့ဘာလို့လုပ်ရလဲဆိုသူကလက်ရှိမှာအာဏာကျထားတဲ့အဖွဲ့ဖြစ်တယ်ဆိုတဲ့အခါကျတော့သူကဒီဖြစ်လို့လက်ရှိအဲ့ဆိုးမတော့အောင်ပေါ့လေသူကတိုက်ပွဲဖြစ်ပြီဆိုတာနဲ့နှစ်ဖက်တက်တွေကတော့များသောအားဖြင့်ဈေးတင်မှအနည်းနဲ့အများကျထားတဲ့အဖွဲ့တွေဖြစ်တယ်ဒါနဲ့အကြမ်းသားတွေကတော့ဒါတွေကိုကြုံမှုအတွက်ဒါပြည်ပြန်လာမှာမဟုတ်ဘူးအဲ့တော့နိနာမယ်ဆိုရင်ဒါအကြသာလည်းနဲ့မရှိတဲ့သူကအရင်နဲ့နာမှာပါအဲ့တော့အရင်ဆုံးတော့တိုက်ပွဲအချိန်လျှော့ပြီးတဲ့ခါကျရင်တိုက်ပွဲကိုပြီးရင်ကျန်နိုင်သလိုရပြီးတဲ့ခါကျတော့နိုင်ငံကြီးအတွက်ဒါတိုက်နေကြတာဆိုရင်နိုင်ငံကြီးကဆွေးနွေးနိုင်အောင်လုပ်ဖို့လေဒီကိစ္စဆွေးနွေးရရှိနေကြဆိုတော့လက်ရှိလုပ်ဖို့အကောင်းဆုံးလုပ်ဖို့ကတော့တိုက်ပွဲအချိန်လျှော့ဖြစ်နိုင်ရင်တော့ရပ်ပေါ့နော်ကျွန်တော်အင်္ဂလိပ်လိုဆိုတော့ freeze လုပ်ပြီးတော့ဆွေးနွေးဘက်ကိုပါဖို့ပဲလုပ်ရမှာပဲဒါလည်းတိတ်တော့မဖြစ်ဘူးခုနလိုမျိုးပေါ့လေဒါဘဝမှာတွေ့နေနိုင်တဲ့အခြေအနေရှိနေသေးတယ်။တရားနဲ့တရားကိုမကြည့်ကြလောက်အောင်မုန်းသွားပြီးဆက်ဒီလိုမရနိုင်တော့ဘူးဆိုမှလားကျွန်တော်နည်းနည်းတက်ကဆုံးရှုံးသွားမှာဆိုကျွန်တော်အနေနဲ့ကတော့လုံးလို့ရနေသေးတယ်လို့မြင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဟိုအကောင့်မြင်အနေနဲ့ဆိုရင်ဆက်ပြီးတော့ဆွေးနွေးလို့ရမယ်တကယ်တမ်းလှုပ်ချင်မယ်ဆိုရင်ဟိုဟိုရက်သွားနိုင်တဲ့အခြေအနေမျိုးလုံးလို့ရတယ်ဆိုတဲ့မျှော်လင့်ချက်ကောင်းတဲ့အခြေအနေကိုမြင်နေရတယ်လို့ပြောတာပေါ့ဟိုအခုကျမတို့လေလိုင်းပေါ်မှာဝင်ပြီးတော့ဆွေးနွေးခြင်းနဲ့သွားရရှင်နေအာစောင့်နေပါတယ်ကိုခင်မောင်လွင်ကိုခေါ်ချင်ပါတယ်ကိုခင်မောင်လွင်လိုင်းပေါ်မှာရှိပါလားရှင်
ဟုတ်ကဲ့ဆရာကြီးဟုတ်ကဲ့
ကိုခင်မောင်လွင်ကျမတို့ဒီပြည်နိုင်ဆွေးနွေးသူနှစ်ဦးရှိပါတယ်မေးမြန်းချင်တာမေးလို့ရပါတယ်ဝင်ပြီးတော့ဆွေးနွေးလို့ရပါတယ်ဆက
်ကျွန်တော်ရခိုင်ပြည်ကနေပြည်သက်လို့နံပါတ်1ကတော့တက်ရှိအစည်းအဝေးနေကျမတို့ကပြည်သားကြီးစတို့ဟိုတိုင်းမှာစတို့မှာသွားကြီးကြီးပြည်သားအမျိုးမျိုးဒီလိုဖြစ်ဆိုရှင်ရဲ့တချင်အမားများကိုတောက်တဲ့အမားကြီးများဖြစ်ရင်ဖို့ဖို့အယုံပြောင်းမှုကျိုးစားနေရလို့ကျွန်တော်ယူဆပါတယ်နံပါတ်1ကရခိုင်ပြည်ပကနေပြည်သက်လို့ကျေးဇူးဆိုရနိုင်ငံတကာကအဝတ်အစားပြသတိပေးကြတယ်ဒီမှာညမပုံမြင်ရသူသူရောက်နေကြအမိချိချိုက်တို့ဖြစ်နေကြပါတယ်ခင်ဗျနံပါတ်3နေရတော့သာဆိုဒီနေ့ပတ်သက်လို့အစိုးရကအပြစ်ကရစေဖို့စူးစမ်းကြည့်အောင်ငင်းငယ်ကြီးရှင်းလင်းပါကအဖြေရမယ်လို့ကျေးဇူးပြတယ်နံပါတ်4နေရတော့ကျောင်းတော်ဒီအင်းကိုဆက်တိုက်နေခြင်းဒီကျနာတဲ့ချင်းနေခြင်းတွေကျေးဇူးပြတယ်နံပါတ်5ကျေးဇူးသတိစေရကိုတတိယတတိယအကောင်နာဝတာအနာဘရက်ဒီဒီဘာဒီဆိုရတဲ့ကအလိုဒါကကျက်တာများကိုဟိုဇနစ်ချင်းစီစဲမလာအောင်အစွမ်းနဲ့တားဆီးလို့ဒီမှာလေးပြောယူဆောက်ရခင်ဗျာ
ဟုတ်ကဲ့ကိုခေမောင်လေးကတော့ပြောသွားတဲ့အထင်မှာဒီဆွေးနွေးမှုနဲ့အဖြေရှာဖို့ဆိုတာပါသွားပါတယ်ခုနကတော့ဒီကျမတို့ရဲ့ပင်နိုင်ဆွေးနွေးသူတွေလည်းဒီကိစ္စကိုပဲပြောသွားတာဖြစ်ပါတယ်ဟိုကျမနောက်ထပ်တော်ရရှင်တယောက်ကိုခေါ်ချင်ပါတယ်ရှင်မလေးရှားကကိုခိုင်မင်းထွန်းမှာကိုခိုင်မင်းထွန်းရှိပါလား
ရှိပါတယ်ခင်ဗျာ
โอเคคุณขามินทงวินปรัสซุยนี่နိုင်มาเลยဒီมาပင်နိုင်ซุยนี่သူ2ဦးကိုလည်းမေးခွန်းနေမေးနိုင်มาเลยရှင
်ဟုတ်ကဲ့ကျွန်တော်တခုလောက်ဒီมาซุยနေခင်တာကဒီမြန်မာနိုင်ငံရဲ့ဒီအကျောက်ချာအနာကိုဒီဆက်သက်တယ်လို့ဒီရခိုင်ဒီစားကိုဒီမှာရခိုင်ပြည်ထောင်စုကိုအေးအေးနဲ့ဒီဆက်မတော့ဖြစ်တဲ့ဖြစ်တာကိုဒီမှာအပ္ပရာဥဒိုတွေကပြောပြောကြည့်ရတာပြောရကြည့်တော့ကျွန်တော်တို့ဒီမှာသိရတာကဘယ်လိုသိရလဲဆိုရင်ကျွန်တော်တို့ကနေပြည်ထောင်စုဒီဒီချုပ်ကဒီမှာပဲသူကတာဝန်ရှိတယ်လို့ယူတယ်တကယ်တမ်းကျွန်တော်တို့မင်းကြီးလုပ်နေတဲ့စိတ်ကြည့်ရင်ဒီအကြီးကြီးတွေကဘာလို့လဲ
ကိုခိုင်မင်းထွန်းနည်းနည်းပြန်ပြောပါကျမတို့မကြားရလို့နောက်ဆုံးအကြောင်းလေးနည်းနည်းပြန်ပြောပါရှင
့်ဟောဟုတ်ကဲ့ဒီမှာဆိုင်ကြီးနေတဲ့ကနေပတ်သက်ပြီးတော့ကျွန်တော်တို့ရှင်းရမယ်ပြောရမယ်ဆိုရင်တော့ဒီကက်မရော်နဲ့ဒီဒီချောက်ပါတီမှာပဲကျွန်တော်တို့ကတာဝန်ရှိတယ်လို့ယူတယ်အဓိကတာဝန်ရှိတာကဒီချောက်ပါတီမှာပဲတာဝန်ရှိတယ်ဒီဘာချောက်ဒီချောက်ပါတီမှာတာဝန်ရှိတာလဲဆိုရင်စိတ်ဆင်ရေးလုပ်ဖို့အတွက်ဒီချောက်ပါတီကပဲကျွန်တော်တို့ရခိုင်ပြည်နယ်ကိုအမိကြီးတာဖြစ်တယ်ဒီတော့ကျွန်တော်သူတို့လူကြီးတွေသဘောတရားအစီအစဉ်နဲ့လူတွေကိုသဘောတရားအစီအစဉ်နဲ့စဉ်းစားနေစဉ်းစားပြောရဖို့ဘလို့ဒီကေတနာကရောက်ဖြစ်ပါရဲ့ဖြစ်ခြင်းလို့ရပါရဲ့ဘာကြောင့်ဖြစ်ခြင်းလို့ရတာလဲဆိုရင်ပေါ်တူကတယောက်နဲ့တယောက်သဘောမပြေနိုင်တဲ့စိတ်ကလေးကအခုဆိုရင်မြေကြီးတော်ကိုပေါ်ပြီးတော့သဘောလုံးကျနေသေးတယ်ဆိုရင်စင်တော့ရောက်လာပြီဆိုတော့ကျွန်တော်တို့ကဒီကအစီအစဉ်နဲ့နေလိုက်နေပါရဲ့ဒါပေမဲ့အစီအစဉ်နဲ့နေလိုက်လူကြီးတွေကလူတွေကိုခွင့်မလွှတ်ဘူးဆိုရင်ဒီလနဲ့ကြည့်ရချမ်းပဲလို့ပြောနေတယ်အဲ့တော့ဘွန်ပွန်တက်နေတယ်အဲ့တော့ဒီနိုင်ငံရေးဒီဘောကအသေးစုပေါ်ပြီးတော့ပြောမယ်ဆိုရင်တော့ကျွန်တော်တို့ရက်ဆိုင်ကြီးအငင်းချင်းပေါ်မယ်လို့ကျွန်တော်တို့မြင်ပါတယ်ကြာ
ဟုတ်ကဲ့ဒါကိုခိုင်မင်းထွန်းမလေးရှားကနေသရရှင်ဝင်ပြီးတော့သူ့ရဲ့အမြင်ကိုပါဝင်ပြီးတော့ဆွေးနွေးတာဖြစ်ပါတယ်ဟိုကျမတို့ကိုဒီအီးမေးလ်ကနေရေးပို့ထားတဲ့ဟိုသရရှင်နေရဲ့စာတွေကိုလည်းကျမဟိုပြောပြပေးခြင်းပါတယ်သရရှင်ဇေကြီးပါသရရှင်ဇေကြီးစာကိုတစ်ချက်လောက်ဟိုပြောပြပေးပါမယ်အခု
ရခိုင်ပြည်ထနာရဲ့အနှစ်ချုပ်တော့မြန်မာစစ်တပ်နဲ့ဆိုးရဆက်ဆက်ကသွေးခွဲတတ်ရှူတဲ့အုပ်ချုပ်မှုရဲ့မှားရင်းနဲ့အကျိုးဆက်ရလဒ်လိုပဲပြောရမှာပါရခိုင်နဲ့ရိုဟင်ဂျာလိုပဲပြောပြောဘင်္ဂလီလိုပဲဆိုဆိုအဲ့ဒီလူမျိုးနှမျိုးကိုအမြဲမတည့်အောင်ရံဖြစ်အောင်မယုံကြည်ကြအောင်လှုပ်ထားခြင်းဖြစ်ပြီးတော့ရခိုင်တွေရဲ့မကျေနပ်ချက်တွေမြန်မာတွေအပေါ်ကြောက်ရွံ့နိုင်မှုအားနည်းသွားတဲ့အပြင်နေဆက်တတိုင်းထက်ပိုပြီးလုံခြုံတဲ့ကာကွယ်ရေးစနစ်ကြီးလည်းဖြစ်နေမယ်ပေါ့အဲ့ဒီလိုလူမျိုးတွေကြောင့်မင်းတို့လူမျိုးတွေနစ်နာထိခိုက်ဆုံးရှုံးနေရတယ်ဆိုတဲ့အမြင်ကိုရခိုင်တွေရဲ့ရင်ထဲအမြဲတမ်းသွတ်သွင်းပေးနေမယ်ဆိုတဲ့သဘောပေါ့ခက်သွားတာကရခိုင်တွေအမြင်ပြောင်းကုန်ကြတာလေတကယ်တမ်းကြုံတွေ့နေရတဲ့ပြဿနာကရခိုင်ကိုအုတ်ချုပ်နေသူတွေကြောင့်ပါကလားဆိုတာပေါ့တခါရခိုင်အများစုစုပ်ပြက်ဆင်းရဲမွဲတည်နေလို့ရခိုင်မှာတဲ့တခြားနေရာတွေမှာစီးပွားရှာနေရတဲ့အဖြစ်ဟာရခိုင်ဒေသကဘာမှမထွက်လို့လားဆိုပြီးစီစစ်ကြည့်ကြတယ်လေဟောရခိုင်ပြည်ကရေရွက်ပစ္စည်းတွေပေါ်ကျွဲဝသလိုတစ်ဝါတောတောင်တွေကျွဲဝပြန်တယ်တခါရေနံတဲ့သဘာဝတန်းငွေတွေနေ့စဉ်တန်းပေါင်းများစွာဝင်ငွေတွေရှိနေပြန်တယ်လို့သူတို့တွက်မိလာတာပေါ့ဒီတော့ပညာတတ်ရခိုင်လူငယ်တွေအမြင်မှာရခိုင်ပြည်ကိုရခိုင်တွေကိုယ်တိုင်အုပ်ချုပ်စီမံနိုင်မှသာအနာဂတ်ရခိုင်လူမျိုးတွေအတွက်ကောင်းကျိုးရှိတော့မယ်ငါတို့နိုင်ငံငါတို့ရေမြေတောတောင်ငါတို့ကိုယ်တိုင်စီမံအုပ်ချုပ်မယ်ဆိုတဲ့အမြင်ပြောင်းလဲလာရကနေအခုလိုဖြစ်လာတယ်လို့ထင်မိပါတယ်ဟိုလူမျိုးနဲ့ရန်တိုက်ပေးဖို့သွေးထိုးလှုံ့ဆော်ထားသမျှစူးစီးပေးမိသွားပြီးတော့ချစ်လက်အားကောင်းလာတဲ့ရခိုင်လူအဖွဲ့အစည်းဟာအခုတော့မြမာတွေအတွက်ကိုထောင်ကျောက်ကိုပြန်မိနေတယ်လို့ဖြစ်ရခြေပြီးပေါ့လေ
ဒါကတော်ရရှင်စီကြည်တာသူတို့ရခိုင်ဘက်ကနေအမြင်ကိုရေးလာတာပါနောက်ထပ်တော်ရရှင်တယောက်ကတော့ညိုမင်းခိုင်မာဒါလည်းသူကလည်းအီးမေးလ်ကနေရေးပို့လာတာပါကိုရန်နိုင်ဖတ်ပေးပါအောင်ရှင
်စိုးစိုးကတော့တိုင်းသားဒေသအသီးသီးမှာအခုထိပြည်သူလူထုကိုစစ်ပွဲကိုအကြောင်းပြုပြီးမတရားဖမ်းဆီးတပ်ဖြတ်ကြတာဖြစ်ပါတယ်ဒီလိုတပ်ဖြတ်မှုတွေကအခုမှမဟုတ်ပါဘူးစစ်ဘုတ်ချုပ်ဦးနေဝင်းအာနာသိန်းကလေးကဖြစ်ပါတယ်အခုရခိုင်မှာပြည်သူတွေကိုစစ်တပ်ကတပ်ဖြတ်တယ်အစိုးရကတာဝန်ယူမှုတာဝန်ခံမှုမရှိဘူးတိုင်းသားဒေသအသီးသီးမှာစစ်တပ်ကျူးလွန်တဲ့ဘဲစစ်ရာဇဝမှုကမှအစိုးရကရောစစ်ဗိုလ်ချုပ်တွေကပါတာဝန်ယူမှုတာဝန်ခံမှုမရှိခဲ့ပါဘူးမရှိသေးပါဘူးဒါတွေကစစ်ဗိုလ်ချုပ်တွေပြောသလိုတိုင်းသားတွေကဖန်တီးနေတဲ့လူမျိုးရေးမုံတရားတွေမဟုတ်ပဲဗမာတွေကိုယ်တိုင်ဖန်တီးနေတဲ့လူမျိုးရေးမုံတရားတွေဖြစ်ပါတယ်အခုဗမာလူမျိုးအများစုရဲ့အမြင်မှာဒီမြန်မာနိုင်ငံကဗမာလူမျိုးတစ်မျိုးတည်းရဲ့မူပိုင်နိုင်ငံလို့မြင်နေကြပါတယ်ဒီအမြင်တွေဖြစ်လာအောင်စစ်အစိုးရကဖန်တီးခဲ့တာဖြစ်ပါတယ်ဒါကြောင့်သက်ဆိုင်ရာတာဝန်ရှိတဲ့အစိုးရတွေအနေနဲ့ဒါကိုချက်ချင်းပြုပြင်ပြောင်းလဲရမှာဖြစ်ပါတယ်။ရေးကြီးဆုံးချက်ကတိုင်းရင်းသားပြည်နယ်အသီးသီးကဝန်ကြီးချုပ်ကိုတိုင်းရင်းသားပြည်သူတွေကရွေးချယ်တင်မြှောက်ခံရသူကိုသာဝန်ကြီးချုပ်အဖြစ်ခံထားရေးဖြစ်ပါတယ်။ပြီးတော့ပြည်နယ်နဲ့သက်ဆိုင်တဲ့စီမံခန့်ခွဲမှုအလုံးကိုပြည်နယ်ဝန်ကြီးချုပ်ကတိုက်ရိုက်စီမံပိုင်ခွင့်ရှိဖို့ဖြစ်ပါတယ်။ အားနည်းတဲ့စနစ်ကိုအမြန်ဆုံးအကောင်အထည်ဖော်ရမယ်ပြည်နယ်ဖွဲ့စည်းပုံကိုပထမဆုံးဖွဲ့စည်းပေးရမယ်ဒီလိုဆိုရင်ပြည်ထောင်စုမပြုတ်ကွဲရေးနဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးကိုဖော်ဆောင်နိုင်မယ်လို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဒီစာရီမှာတွေ့ရတာကဟိုတွေ့ရပုံကိုကြည့်ရမယ်ဆိုရင်တော့ဒီရခိုင်နေနဲ့ဒီဗမာတွေဟိုသွေးကွေးအောင်လုပ်နေတယ်ဆိုတာမျိုးရခိုင်ကလည်းရခိုင်နေနဲ့တော့ဒါမှမဟုတ်လေဟိုဘက်ကမှရှိတဲ့ရိုဟင်ဂျာတွေသွေးကွေးအောင်လုပ်ထားပြီးတော့အုပ်ချုပ်နေတယ်တမင်သက်သက်ပေါ့လေဒီအခြေအနေကိုဖန်တီးထားတယ်ဆိုပြီးတော့ယူဆနေပုံရပါတယ်တကယ်ရောအပြင်မှာအခုနောက်ပိုင်းဟိုရခိုင်ပြည်ပခါနောက်စိုးစိုးရောရအခြေအနေရောက်လာပြီးရဲ့နောက်မှာဒီရခိုင်ဟိဗမာဟိဒါမှမဟုတ်လေရခိုင်ဟိစစ်တပ်ဟိအဲ့လိုမျိုးသက်သက်သွေးကွေးတဲ့အခြေအနေမျိုးတကယ်စိုးရွာရောက်နေပါပြီလားဟိုဘလို့ထင်ပါလဲကိုစီရသူအရင်နည်းနည်းလေးတုံ့တက်ပြပါရှင
့်အခုစစ်ကြည့်ရင်တော့တစ်ပတ်နဲ့တစ်ပတ်ကြာတော့အနာရီပေါ်လာတာပေါ့ဒီအခုကျတော့စစ်လက်တွေ့ခံစားနေရတဲ့ဒေသတွေကတော့ပုံပြီးတော့အနာပြင်းတာပေါ့အဲ့တော့ဟိုဒါတွေကဟိုခုခေတ်ကအရင်ခေတ်ကဆိုရင်တော့ဒါတွေကတိတ်မရောက်ဘူးခုခေတ်ကတော့ဆိုရှယ်မီဒီယာအားကောင်းတဲ့အချိန်ဆိုတော့ဟိုလူတွေဒေါသထွက်တဲ့အချိန်မှာထွက်ရေးကြတဲ့အချိန်မှာဒါကပုံပြီးတော့ဟိုပြန်ပြန်နဲ့နဲ့ဖြစ်လွယ်တဲ့ခါကျတော့ဘာပြောပြောစစ်မဖြစ်တဲ့ဒီကတော့ရန်ကုန်တို့မန္တလေးတို့ဒီလိုနေရာမျိုးတွေမှာတော့မှဘာပြောဟိုဒါကြီးကစကားပြောရင်စင်ကျင်ပြောရတဲ့သဘောတွေကျွန်တော်တို့တွေ့လာရတယ်ဆိုတော့လေဂျီချင်းဆက်ဖြစ်နေရင်တော့ဟိုပူဆိုးလာဖို့ပဲရှိတယ်အခုကဟိုစစ်ကကြက်ပိုင်တော့ဂျီနာတွေကတော်တော်နဲ့မပြတ်ဘူးပေါ့နော်အလေးစစ်ကတော့ထားပါတော့အခံကောင်းလို့နောက်တလနောက်နေကြရင်ဆက်သွားမယ်ဂျီနာကတော့နောက်နှစ်ကောင်းများစွာယူဆက်တွေဒီခြံနေမှာဆိုတော့ဟိုဒါနဲ့ဆက်တော့ကောင်းတာဟိုတစ်ဖက်ကနာနာကြီးကြီးကြောက်နေမယ်ဟိုအဲ့ဒီတကယ်တည်းကြားထဲမှာဒါကုလူဆက်ဆံမှုတွေပြီးတော့အိမ်တော်လည်းအပြန်အလှန်ကျထားပါ냐ဆိုတော့တကယ်တော့ဟိုဒီလောက်ကြီးတော့လည်းမဆိုးဘူးလို့လည်းပြောလို့ရတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ပြောနိုင်တာကတော့ကျွန်တော်ပြောနိုင်တာကတော့ဆက်ဖြစ်နေတော့ပိုဆိုးလာလိမ့်မယ်ဟိုရှိမရနိုင်အောင်ဖြစ်သွားလိမ့်အဲ့ဒါကြတော့ဒီစစ်ကိုတော့အမြန်ဆုံးတော့ကျွန်တော်ရက်ဖို့လိုပါတယ
်အဝေးပါပါ
ဖြစ်တဲ့နေရာဒီမဟုတ်ပဲတခြားနေရာဒီဘာဖြစ်ကုန
်အဝေးရောပါရိုက်ခတ်မှုတွေရှိရပေါ့နော်အဲ့တော့တကယ်ဟိုစစ်မဲ့ဖြစ်နေတဲ့ဒေတာတွေမှာတော့ပို့ဆိုးမှာပေါ့အဲ့တော့မတ်ထုံးမေဒီလိုအခြေအနေမျိုးကိုဘယ်လိုထိန်းချုပ်နိုင်မလဲဒီလိုအခြေအနေကနေပို့ပြီးတော့ဟိုကိုစီသူပြောတယ်လို့မျိုးပို့ပြီးတော့ဆိုးမသွားအောင်ပေါ့လေ
ဟိုအဓိကတော့ဆိုးမသွားအောင်ဟိုသက်ဆိုင်ရာအဲကောင်းဆောင်များအထူးသဖြင့်နေပြီးတော့ဒီတွေးဆိုရင်ရှိတဲ့ပုံစံများရဲ့အသုံးအနှုန်းတွေကိုခရီးဆက်ရပါမယ်ဒီသူတွေတုံးတွေအတုံးတုံးတွေဒီလူငန်းများစွာကိုနေပြီးတော့အကျိုးတရားမှုရှိတယ်လို့ထိလဲထိခိုက်နိုင်ပါတယ်။ဥပမာအဖြစ်နေပြီးတော့ဒါဟိုဒီနာယုံကပြောတယ်ဒါအမြင့်ပြည့်ချင်းမုံဖို့နေပြီးတော့ဒါကျွန်တော်တို့ကိုဒါပြောတယ်ဆိုလို့ရှိရင်ဒီစကားပေါ်မှာတကယ်တမ်းပြောခဲ့တဲ့အချိန်ဒါပြောမပြောတင်တဲ့ဩဟာရတွေဖြစ်ပါတယ်။ဒီပေါ်မှာနေပြီးတော့ဒီအခိုင်အမာဖက်ကကြလို့ရှိရင်တော့ကျွန်တော်တို့ကနေပြီးတော့ပြည့်ပြည့်ချင်းမဟုတ်ဘူးအစိုးရကိုနိုင်ကိုကဒီလိုမျိုးဆောင်ရွက်တယ်ဆိုလို့ရှိရင်တော့ကျွန်တော်ပြည်တော်စုစိတ်သက်ထားတဲ့ပုံပေါ်လေအများကြီးစိတ်ထိခိုက်ရပါတယ်ဒါကြောင့်မလို့အဓိကအဖြစ်တော့ဒီ public တွေကဖြစ်တဲ့ပုံပေါ်လေကုန်းဆောင်လေဒီပြည်ပေါ်မှာနေပြီးတော့တိုင်းစားတစ်ခုတွေအုံစားရှိတဲ့ပုံပေါ်လေနောက်အခုလိုမျိုးနေပြီးတော့ထိပိုင်းပတိုင်းထုတ်ပြန်ရှိတဲ့ထုတ်ပြန်ခွင့်ရှိတဲ့ပုံပေါ်လေကနေပြီးတော့အပြောအဆိုတွေကိုဆင်ခြင်ရမှာဖြစ်ပါတယ်ဒီလိုမျိုးမဆင်မကျင်ပြောတဲ့အရာတွေဒီအောက်မှာနေပြီးတော့သူ့နောက်ကနေပြီးတော့ရှိကြတဲ့ပြည်သူတွေကိုအများကြီးထိခိုက်စေနိုင်ပါတယ်။ဒါကြောင့်မို့ကျွန်မအရှိမပြောခဲ့တဲ့အတိုင်းပဲမြန်မာနိုင်ငံဖြစ်နေတဲ့ပြဿနာကဒါလူမျိုးရေးပြဿနာမဟုတ်ပါဘူး။ဒီလိုမျိုးလူမျိုးရေးပြဿနာဖြစ်အောင်ခေါ်ဆောင်သွားကြတဲ့တချို့ပုဂ္ဂိုလ်တွေလည်းရှိဆုံးရှိမှာပါ။ဒါနေပြီးတော့ဒီပြည်သူတွေနေပြီးတော့လက်မစားကောင်းဆောင်ပြုခြင်းတွေဖြစ်ပါတယ်။ဒီကိစ္စကြလို့ရှိရင်ကျွန်မအဆင်မပြေတယ်လို့ပဲမြန်မာနိုင်ငံရဲ့လက်ရှိကြည့်နေတဲ့ပြဿနာတွေပဲပြပြအချက်ပေးပဲဆိုဆိုဒါတွေကနေပြီးတော့ကျွန်တော်များစွာအဖြစ်တင်လာခဲ့တဲ့နေပြီးတော့ဒါတရားနာများရဲ့ရပိုင်ခွင့်တွေတန်းသူအခွင့်အရေးတွေကိုယ်ပိုင်ပြတ်ထန်းပင်ပိုင်ခွင့်တွေဒါဆုံးရှုံးခဲ့လို့ပဲဖြစ်ပါတယ်။ဒါနေပြီးတော့ဒီဒီမိုကရေစီအကြောင်းအမဲမှာကြာလို့ရှိရင်တော့ဒါဝင်နေပြီးတော့တရားနာတွေကပုံပြီးတော့ဒီမိုကရေစီဆိုရလက်ထက်မှာတောင်းဆိုမှုတွေပုံပြီးတော့မြင့်မားလာတာဖြစ်ပါတယ်။ဒါကိုလည်းလက်ရှိအုပ်ချုပ်နေတဲ့အစိုးရစိတ်ပိုင်ကောင်းဆောင်များကဒါတွေကိုနေပြီးတော့တိကျက်ဖို့ကျွန်တော်တို့နေပြီးတော့လိုပါမယ်။
ဒါ
ကြောင့်မလို့လက်ရှိအခြေအနေမှာမြန်မာနိုင်ငံမှာဖြစ်ပေါ်နေကြတဲ့ကိစ္စများနဲ့ပတ်သက်ပြီးတော့ပြောခွင့်ဆိုခွင့်ရှိတဲ့ပုဂ္ဂိုလ်များရဲ့ဒီလိုနှုတ်တခွန်းဒီလူပေါင်းများများစွာကိုထိခိုက်နိုင်တယ်ဆိုတာကတတိထားပြီးတော့ပြောဆိုဟိုထုတ်ပြန်ဖို့ကြောင်းနေပြီးတော့လူပါတယ်လို့ကျွန်တော်တို့ယူဆပါတယ်
ဟုတ်ကဲ့ရှင်အခုလိုပြိပက္ခဒေတာမှာပို့ပြီးတော့စကလုံးအုံနှုံးနေတတိထားတဲ့နေပေါ့နော်အခုကျွန်တော်တို့ streaming ကိုကိုတီးလည်မှုစောင့်နေလို့ကြံပါသေးတယ်ကိုတီးလည်မှုကြီးကျွန်တော်တို့တော်တော်အချိန်မရတော့ခက်တူတူ streaming ပြပါနော
်ဟုတ်ကဲ့ခင်ဗျာဒီကိစ္စကတော့ကျွန်တော်တို့တော့အမှားပြမှာနော်ဖြစ်တဲ့နေကိစ္စတွေအားလုံးကနော်ဒီအစိုးရစစ်တပ်မှာပဲကျွန်တော်တို့တောင်းရှိတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာဘာလို့လဲဆိုရင်နော်ရခိုင်ပြည်မှာနော်အခုဖြစ်နေတဲ့ကိစ္စအများကြီးပဲကြနော်စက်ဖြတ်နေတာတွေနော်ဒီလိုလှုပ်ဆောင်လာတဲ့ကျွန်တော်သိရပါတယ်ခင်ဗျာ အဲ့တော့နော်ညမထက်အမေဒီပါကြီးပြင်ရတယ်ပြင်ရပြီးတော့သူတို့ကြိုက်တဲ့လူတွေတက်တဲ့သဘောတော့ဖြစ်နေတယ်ဗျအဲ့ဒီအတွက်နော်နိုင်ငံတကာအနေနဲ့ဝင်ရောက်ပြီးတော့နော်ညနိုင်ချိန်နေဖို့လိုတယ်မဟုတ်လို့ရှိရင်တော့ကျွန်တော်တို့နော်တိုင်းနာအဖွဲ့အစည်းတွေနော်ဗမာပြည်သူတွေကနော်အနစ်နာခံရမယ်အဖြစ်မျိုးရောက်နေတယ်ခင်ဗျဒီတော့နော်တိုင်းနာအဖွဲ့အစည်းတွေနဲ့ဗမာပြည်သူတွေနော်ညီညာရအောင်ဆိုရင်နော်ကုလသမဂ္ဂအဖွဲ့အစည်းတွေနော်အာဆီယံဖွဲ့စည်းတဲ့အားလုံးဟာနော်ဝင်ရောက်ပြီးတော့ညှိနှိုင်းဖို့လိုတယ်မဟုတ်တော့မြန်မာပြည်ကနော်ညှိနှိုင်းဖို့ဆိုတာမလွယ်ဘူးဗျ
ကိုတိလက်မိုးကတော့နိုင်ငံတကာကနေဒီပြဿနာဝင်ပြီးတော့ဝင်ပြီးတော့ဆွဲဖက်ပြီးတော့တားဆီးပေးပါလို့ပြောနေပါတယ်အခုကျမတို့နောက်ဆုံး10မိနစ်လောက်ပဲကြာမှာတော့တယ်ဟိုကိုစီရသူနဲ့မတ်ထုမီအချင်းချုပ်လေးပေါ့နော်ခတ်တူတူနဲ့ကျမတို့ဒီပြဿနာကိုဟိုအကောင်းဆုံးအနည်းဆက်ဆုံးအမြန်ဆုံးအဖြေရှာဖို့ဆိုရင်အဓိကဘာလုပ်ရမယ်လို့ထင်ပါလဲမတ်ထုမီအရင်ပြောပါနော
်ပထမဆုံးအနေနဲ့တော့ကျမဒီချိန်မှာဟိုအစိုးရကိုပန်ကြားချင်ပါတယ်။ကျောင်းဝင်ညီနိုင်ကိုဆောင်ရွက်တဲ့ပုဂ္ဂိုလ်ကလက်ရှိမှာတင်တော်ဆုံးတဲ့အကောင်းဆုံးဆောင်ဆိုင်ရာတန်တန်ဒါရော
အာကိုမထုမေပြောပါရှင
်။ဒါကဒီတိုင်းရင်းသားများဒေသတွေမှာပြစ်ခတ်ရက်စဲထားပါတယ်။ဒီတိုင်းရင်းသားကောင်းဆောင်တဲ့အခြားသောတိုင်းရင်းသားကောင်းဆောင်တွေကလည်းပဲနေပြီးတော့အခိုင်ကြက်တနာကိုတခြားသောနီးလန်းတဲ့အဖြေရှာဖို့တမဟုတ်နေပြီးတော့ဒီမြန်မာရေးစကားဝိုင်းတွေကိုခေါ်လာဖို့အတွက်မြန်မာနိုင်ငံမှာရှိကြတဲ့ကျမတို့ဒီသွေးချင်းတိုင်းရင်းသားများကလည်းပဲဒါအတန်တွေကိုပို့ပြီးတော့ချုပ်ဖို့လိုပါမယ်။ဒါတစ်ခုကကျွန်မအနေနဲ့ဒါနောက်ဆုံးပြောချင်တဲ့ဟာကဘာလဲဆိုလို့ရှိရင်အခန့်ကြီးနဲ့မှအပြည့်အစုံပြည်သူတွေကိုဒီလိုထိခိုက်နိုင်တဲ့အမှုတွေကိုရပ်တန့်ဖို့အတွက်ကျွန်မတို့တောင်းဆိုပါတယ်ရှင့
်။ဟုတ်ကဲ့ရှင်။နှစ်ဖက်စလုံးအနေနဲ့ဒါထိန်းသိမ်းပြီးတော့ဒါပြည်သူတွေကိုအဓိကထားပြီးတော့စဉ်းစားလှုပ်ဆောင်ရမှာပေါ့လေ။ဆိုတော့ကိုစီသူဖုန်းချောင်းဝါလို့ပါ။မတ်ထုမင်းအထူးကျေးဇူးတင်ပါတယ်။ကိုစီသူကျေးဇူးတင်ပါတယ်။ပါဝင်ဆွေးနွေးတဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
့်။မေးတန်းနာကျော်ဆွေးနွေးတင်ဆက်တဲ့စနေညဓာတ်ရိုက်လိလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဒီလိုဓာတ်ရိုက်လိလိုင်းအစီအစဉ်တွေကို VOE ရဲ့အင်္ဂါညတိုင်းနဲ့စနေညတိုင်းမှာဆွေးနွေးတင်ဆက်နေတာမျိုးစောင့်မျှော်နားဆင်နေပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ဗျာ။
ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတနီကိုလတ်မာဒူရိုကိုထောက်ခံသူတွေနဲ့ကြားပြတ်သမ္မတအဖြစ်ကြေညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုင်ရိုကိုထောက်ခံသူတွေကြားစနေနေ့ကအပြိုင်ဆိုင်ဆန္ဒပြကြပါတယ်။သမ္မတနီကိုလတ်မာဒူရိုကိုရုရှားနဲ့တရုတ်တို့ကထောက်ခံထားပြီးကြားပြတ်သမ္မတအဖြစ်သူကိုယ်သူကြေညာထားတဲ့ဟွမ်ဂွိုင်ရိုကိုတော့အမေရိကန်နဲ့တခြားနိုင်ငံ50တို့ကထောက်ခံထားတာဖြစ်ပါတယ်။တရင်ဖတ်တိုင်းဆန္ဒပြနေတဲ့တနှစ်ပြည့်အထိမ်းအမှတ်အနေနဲ့ဂါဇာနဲ့အစ္စရေးနယ်စပ်တိုင်းမှာဆန္ဒပြကြသူတွေတဲကပါလက်စတိုင်း၃ယောက်တည်ဆုံခဲ့ရပါတယ်ဆန္ဒပြတဲ့နေ့မှာအစ္စရေးစစ်သားတွေကတနက်နေ့ပြစ်ခတ်ခဲ့တဲ့အတွက်အသက်၁၈နှစ်အရွယ်ပါလက်စတိုင်း၂ယောက်တည်ဆုံခဲ့ရပြီးနယ်စပ်တိုင်းကညရင်းချင်းတနက်အပြစ်ခံရတာကြောင့်လည်းအသက်၂၁နှစ်အရွယ်ဆန္ဒပြသူ၁ယောက်တည်ဆုံခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးဝန်ထမ်းတွေကပြောပါတယ်အစ္စလာမ်ရဲ့အစွန်ရောက် IS အကြမ်းဖက်ဝါဒီအဖွဲ့အနေနဲ့သူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွေ့ထောင်ဒဏ်ဒါမှမဟုတ်လေတည်တံ့နေမဟုတ်ပဲရော်ကြီးပေးချဖို့အီရတ်လွတ်တော်အမတ်တွေကတောင်းဆိုကြပါတယ်။အီရတ်ပြည်သူတွေကိုရော်ကြီးပေးတဲ့လို့အီရတ်လွတ်တော်အမတ်များကောင်စီဥက္ကဋ္ဌကတောက်ချန်နေတော့ငါပြောတာပါ။အီရတ်နိုင်ငံထဲမှာပြစ်မှုကျူးလွန်ခဲ့ကြသူတွေအီရတ်ပြည်သူတွေကိုထိခိုက်ပျက်စီးခဲ့သူတွေရဲ့နိုင်ငံရင်းတွေကိုအီရတ်လွတ်တော်ကတရားဝင်တောင်းဆိုသွားမှာဖြစ်တဲ့အကြောင်းဒီရာဇဝတ်မှုကျူးလွန်သူတွေကိုနိုင်ငံရှင်တွေကတရားဥပဒေကြောင့်အရာစီရင်ဖို့အပြင်အီရတ်နိုင်ငံနဲ့ပြည်သူတွေအပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ရော်ကြေးပေးဖို့လည်းတောင်းဆိုမယ်လို့လွှတ်တော်ဥက္ကဋ္ဌကပြောဆိုတာဖြစ်ပါတယ်။ဘိုဟိုအမေရိကတိုက်နိုင်ငံတွေဖြစ်တဲ့အယ်ဆာဗေဒိုဂွာတီမာလာနဲ့ဟွန်ဒူရပ်စ်နိုင်ငံသုံးခုအပေါ်အမေရိကန်ဘက်ကအထောက်ပံ့ဖြတ်တောက်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပြောဆိုလိုက်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းရုပ်ကိုမတ်သိန်းကြီးတိုင်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမအီတန်စင်ဖြစ်ပါတယ်အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6နာရီနေ့9နာရီထိလိုင်းတို30 40 48အပြင်လိုင်းလံမီတာ190ကရော Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးပါတို့ရရှင်များအားလုံးပျော်ရွှင်နိုင်ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.